Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 6ရက်တင်းနယ်လာနေအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မောပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Corona virus ပိုးကူးစက်နေတဲ့ Britain ဝန်ကြီးချုပ် Boris Johnson ဟာအပြားမကျတဲ့အတွက်နောက်ထပ်ဆေးစစ်မှုတွေလုပ်ဖို့ဆေးရုံတင်ထားရပါတယ်။ယောဂါပိုးကူးစက်နေကြောင်းတွေ့ရှိပြီးဆေးရက်ကြတဲ့အထိကိုပူမကြတာအပါအဝင်ယောဂါလက္ခဏာတွေဆက်ပြနေတဲ့အတွက်သူ့ဆရာဝန်ရဲ့အကြံပြုချက်အရဆေးရုံတက်နေတာဖြစ်တယ်လို့ဝန်ကြီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဆေးရုံတက်နေပေမဲ့လည်းနိုင်ငံအုပ်ချုပ်ရေးတာဝန်ကိုသူပဲဆက်လက်ထမ်းဆောင်သွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာ COVID-19 ယောဂါကြောင့်တနင်္ဂနွေနေ့တနေ့တည်းမှာသေဆုံးသူ600ကျော်ရှိခဲ့ပြီးကမ္ဘာမှာယောဂါအဆိုးဆုံးဖြစ်နေတဲ့နေရာတစ်ခုဖြစ်နေပါတယ်။ဥရောပမှာယောဂါကူးစက်သူနဲ့သေဆုံးသူနှုန်းအများဆုံးဖြစ်ခဲ့တဲ့အီတလီနိုင်ငံနဲ့စပိန်နိုင်ငံတို့မှာနေ့စဉ်သေဆုံးမှုနှုန်းနဲ့ယောဂါပိုးကူးစက်မှုနှုန်းကျဆင်းလာနေပါတယ်။အာရှမှာကူးစက်မှုနှုန်းမြင့်မားခဲ့တဲ့တောင်ကိုရီးယားမှာလည်းဒီကနေ့နောက်ထပ်ကူးစက်သူ48ယောက်ပဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့လူတွေအနေနဲ့ဆက်ပြီးတော့သတိနဲ့နေထိုင်သွားကြဖို့အတွက်ကျန်းမာရေးဝန်ကြီးကသတိပေးပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူများလာနေတာနဲ့အတူလာမဲ့သတင်းပတ်တွေကြားရင်ပိုပြီးတော့ခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းရမယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္ဂနွေနေ့တုန်းကသတိပေးခဲ့ကြပါတယ်။ပလဲစိတ်ကန်းအပေါ်ဘုံကျဲချခံရသလိုစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရသလိုတနိုင်ငံလုံးအတိုင်းအတာနဲ့အခက်ခဲဆုံးခြေကွဲစရာအကောင်းဆုံးအမေရိကန်အသက်တွေဆုံးရှုံးတာနဲ့ကြုံလိမ့်မယ်လို့အမေရိကန်လူထုကျန်းမာရေးအကြီးအကဲ Jerome Adams က Fox ရုပ်သံသတင်းဌာနနဲ့မေးမြန်းကမ်းမှာပြောခဲ့တာပါ။သမ္မတ Donald Trump ကတော့ခက်ခဲတဲ့အခြေအနေတွေရင်ဆိုင်ရမယ်လို့ပြောပေမဲ့လှိုင်းကူအစိုးမှအလင်းရောင်မြင်ရတဲ့ဥပမာပေးပြီးတော့အစိုးတွေပြီးရင်အကောင်းတွေဖြစ်လာမယ်လို့အင်ပီရိုသတင်းစာရှင်းလင်းပွဲမှာအားပေးပြောကြားခဲ့ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအများဆုံးဖြစ်နေတဲ့အမေရိကန်မှာ John Hopkins တက္ကသိုလ်ရဲ့စာရင်းအရတင်းလာနေအစောပိုင်းအထိကူးစက်သူ 33,000 ကျော်ရှိနေပြီးတော့ 9,600 ကျော်သေဆုံးခဲ့ပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အခြေအနေကြီးညာမယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်
။対象地域は7都府県東京都神奈川県
အစိုးရအနေနဲ့အရေးပေါ်အခြေအနေကြီးညာတဲ့နယ်လို့ကျွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့တော်ကာနာဂါဝါခရိုင်စိုက်တာမခရိုင်ချီဘာခရိုင်အိုဆာကာခရိုင်ဟီယိုကိုခရိုင်နဲ့ဖူကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြီးညာသွားတာဖြစ်ပါတယ်တလကြာအရေးပေါ်အခြေအနေထုတ်ပြန်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်ယောဂါပိုးကူးစက်မှုနှုန်းနည်းနိုင်သမျှနည်းအောင်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုအင်ပတန်လိုအပ်တယ်လို့လည်းသူကပြောပါရယ်ဝင်ကြီးချုပ်ရှင်ဆိုအာဘေးဟာအရေးပေါ်အခြေအနေကြီးညာဖို့အတွက်အင်ပတန်ဝင်လေးနေခဲ့ပေမဲ့တနေ့ကနေနေ့တနေ့တည်းတိုကျိုမြို့မှာယောဂါပိုးကူးစက်သူအသစ်143ယောက်တွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးအရေးပေါ်အခြေအနေကြီးညာမယ်ဆိုတာအတည်ပြုခဲ့တာပါဂျပန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ3500ကျော်မှာ1000ကျော်ကတိုကျိုမြို့တော်မှာဖြစ်ပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အသက်ရှူလမ်းကြောင်းထိခိုက်တဲ့လူနာတွေကိုရေဆက်သဲတောင်တွေမှာတွေ့ရတဲ့တီကောင်တစ်မျိုးရဲ့သွေးသွင်းပြီးတော့စမ်းသပ်ကူတာဖို့ပြင်သစ်ဆေးရုံနှစ်ခုကပြင်ဆင်နေကြပါတယ်။ Patty Salvatore ဆေးရုံနဲ့ George Pompidou ဆေးရုံတို့ကဆရာဝန်တွေက Sandworm လို့ခေါ်တဲ့တီကောင်တွေရဲ့သွေးတွေကိုလူတွေရဲ့သွေးတဲ့ဓာတ်ရိုက်သွင်းလို့ရမလားဆိုတာကိုလာမယ့်ရက်ပိုင်းတွေအတွင်းမှာစမ်းသပ်ကြမှာဖြစ်ပါတယ်။ Sandworm ဒါမှမဟုတ် Lockworm လို့သိကြတဲ့တီကောင်အမျိုးအစားဟာရေထဲမှာရောမြေပေါ်မှာပါအသက်ရှင်နေထိုင်နိုင်ကြပါတယ်။အဲ့ဒီတီကောင်တွေဟာရေထဲမှာပဲအသက်ရှူကြပြီးမြေကြီးပေါ်ရောက်လာရင်6နာရီလောက်ကြာတဲ့အထိအသက်မရှူဘဲနေတာကိုဇီဝဗေဒပညာရှင်ပြင်သစ်သူတေဒီ Frank Zale ဆိုသူကတွေ့ရှိလေ့လာခဲ့တာပါ။သူစမ်းသပ်တွေ့ရှိတဲ့ကုသမှုနဲ့ကြောက်ကပ်အစားထိုးခွဲစိတ်ကုသလူနာတွေမှာစမ်းသပ်ခဲ့တာမှာအဲ့ဒီလူနာတွေရဲ့သွေးထဲကအောက်ဆီဂျင်ပမာဏမြင့်လာတာတွေ့ခဲ့ကြရပါတယ်။ဒီနည်းနဲ့တေလူမျိုးပါဖြစ်နေတဲ့ COVID-19 လူနာ10ယောက်ကိုအရင်စမ်းသပ်မှာဖြစ်ပါတယ်။သူတို့ကိုစမ်းသပ်အောင်မြင်ရင်တော့တီးတန့်ရွေးထားတဲ့လူနာတွေကိုစမ်းသပ်သွားမှာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတနင်္ဂနွေနေ့အထိ 8,000 ကျော်ရှိပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကို ညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ကျမကတော့နားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကလူအဆမတန်ပြည်ကျနေတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့တက်ကြီးရွယ်အိုရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးနဲ့ရင်ဆိုင်ရနိုင်ခြင်းအတော်များနေတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆန်းစစ်တဲ့အဖွဲ့ AI ကပြောပါတယ်ယောဂါကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေအဖြစ်ကော့ခ်စ်စ်ဘဇားဒုက္ခသည်စခန်းတွေထဲပူကူမသွားအောင်လို့စခန်းအနီးမှာလူအများပြားစုဝေးတာတွေမလုပ်ဖို့COVID-19 ရောဂါဆိုင်ရာအကူအညီတွေတိုးပေးဖို့နဲ့တခြားလှုပ်ဆောင်ချက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့အခြားလူသားချင်းစာနာအဖွဲ့တွေကမတ်လ23ရက်နေ့ထိပူးပေါင်းဆောင်ရွက်နေတာပါ။ဒါပေမဲ့လည်းရောဂါလက္ခဏာတွေရောဂါပြန့်ပေါက်မှုဆိုင်ရာအခြေခံသတင်းအချက်အလက်တွေစခန်းထက်ကလူအတော်များများစီမရောက်နိုင်ပဲဖြစ်နေပါသေးတယ်။အထူးသဖြင့်စခန်းထက်ကတဲကြီးရွယ်အိုတွေအတွက်လုံလောက်တဲ့ကာကွယ်စောင့်ရှောက်မှုမျိုးတွေကိုလူသားချင်းစာနာမှုအဖွဲ့အစည်းတွေကမပေးနိုင်ပဲဖြစ်နေတာပါ။အချားကာလာတွေမှာတော့ဒုက္ခသည်စခန်းကတဲကြီးရွယ်အိုတွေအထူးကလိုအပ်တဲ့အကူအညီမျိုးပေးအပ်နိုင်ဖို့လူသားချင်းစာနာမှုအဖွဲ့တွေအတော့ကိုစူးစမ်းလုပ်ကမ်းခဲ့ရတာဖြစ်ကြောင်းနဲ့အခုလိုကာယောဂါနဲ့ရင်ဆိုင်ရခြင်းမှာတော့လက်ရှိဘာတွေဖြစ်ပျက်နေသလဲအနိုင်ကိအောင်ဘလို့နေထိုင်ရမလဲဆိုတော့အခြေခံသတင်းအချက်လေးတောင်လူတချို့ကိုမပေးနိုင်ပဲဖြစ်နေရတယ်လို့ AI အဖွဲ့ကဘေးတန်တုံ့ပြန်ရေးအဖွဲ့ဒူညွန်ကြားရင်မှု Matt Wells ကပြောဆိုခဲ့ပါတယ်အခုလိုကမ္ဘာတစ်ဝန်းကာယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာတက်ကြီးရွယ်ဒုက္ခသည်တွေကိုလည်လူရှုထားတာမျိုးထပ်မလုပ်ပဲသူတို့အထွတ်သတင်းအချက်လက်တွေအခုကြီးတွေပေးနိုင်ဖို့အလူရှင်နိုင်ငံတွေလူသားချင်းစာနာမှုအဖွဲ့တွေအားလုံးပူးပေါင်းဆောင်ရွက်ဖို့လဲသူကတိုက်တွန်းသွားပါတယ်။2019ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအစိုးရရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်ကြောင့်နေရာစွန်ခွာပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူကိုယ်သိမ်းနေပါရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မတ်လနောက်ဆုံးပတ်မှာစခန်း34ခုကတက်ကြီးရွယ်အိုရိုဟင်ဂျာဒုက္ခသည်15ယောက်ကို AI ကလူတွေ့မြင်မြန်ခဲ့တာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမခံပါဘူးကိုရိုနာဗိုင်းရပ်စ်ကရောဂါကြီးအကြောင်းဖြစ်လာတဲ့လူမှုရေးစီးပွားရေးဖိအားတွေဟာကမ္ဘာတစ်ဝန်းကအမျိုးသမီးနဲ့မိန်းကလေးတွေအပေါ်အကြမ်းဖက်မှုတွေအဖြစ်ဦးတည်သွားစေတယ်လို့ကုလသမဂ္ဂအသွင်းရေးမှူးချုပ်ကသတိပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးနိုင်ငံတကာအစိုင်းဝိုင်းကထိတိယောက်ဆောင်ရနိုင်အောင်လက်နက်ကိုင်အဖွဲ့အားလုံးအပြစ်ခတ်ရစေဖို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြီးခဲ့တဲ့သတင်းမှမှမြစ်တာရပ်ခံခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေဟာစစ်မြေပြင်မှာသာဖြစ်နေတာမျိုးမဟုတ်သလိုအမျိုးသမီးနဲ့မိန်းကလေးတွေအတွက်အလုံးကြုံဆုံးလို့ဆိုရမယ်သူတို့ရဲ့နေအိမ်တွေထဲမှာပါဖြစ်နေတယ်လို့မစ္စတာဂူဒရက်စ်ကသတင်းဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါကြောင့်လဲကမ္ဘာတစ်ဝန်းလုံးကနေအိမ်တွေအားလုံးမှာငြင်းငြင်းချမ်းချမ်းရှိဖို့သူ့အနေနဲ့မြစ်တာရက်ခံပါတယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနေ့အစောပိုင်းမှာကာယောဂါကူးစက်ပြန့်နှံ့ခဲ့တဲ့အချိန်ကစပြီးတော့အိမ်တွေအကြမ်းဖက်မှုတွေကြောင့်ဖုန်းဆက်အကူအညီတောင်းမှုတွေတချိန်ထိုးတက်လာတယ်လို့နိုင်ငံအတော်များများကပြောပါတယ်။အိမ်တွေအကြမ်းဖက်မှုတိုင်ကြားချက်တွေပြည်သက်မှာသတင်းနှက်ပတ်အတွင်းတုံးဆတိုးလာပြီးတော့တောင်အာဖရိကမှာအတော်အလာကန့်သတ်လိုက်တဲ့ပထမသတင်းပါမှာဖုန်းခေါ်ဆိုမှု9000နီးပါးရှိခဲ့ပါတယ်။online သုတေသနပြုချက်တွေအရဩစတြေးလျမှာအိမ်တွင်အကြမ်းဖက်မှုက85ရာခိုင်နှုန်းအထိတိုးလာပြီးတူရကီမှာတော့မတ်လ17ရက်နေ့ကထုတ်ပြန်ခဲ့တဲ့အိမ်မြင်မထွက်ရအမိန်နောက်ပိုင်းအမျိုးသမီးတွေအတက်ခံရတဲ့နှုန်းတိုးလာနေတာကြောင့်အမျိုးသမီးနဲ့မိန်းကလေးတွေအပေါ်တိထက်ပိုးပြီးတော့အကကွယ်ပေးဖို့လှုပ်ရှားတက်ကြွသူတွေကတောင်းဆိုနေကြပါတယ် COVID-19 ကာယောဂါပြန့်နှံ့နေတာကြောင့်အီရန်နိုင်ငံမှာနေထိုင်နေကြတဲ့အာဖဂန်နစ္စတန်နိုင်ငံသား2000ချက်မနည်းလက်သလုံးသတင်းမှတ်တွေမှာနေရပြန်လာကြတယ်လို့ AP သတင်းဌာနကပြောပါတယ်ကမ္ဘာနိုင်ငံတွေကြားကာယောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်နေတဲ့အီရန်နိုင်ငံမှာယောဂါကင်တွေထိန်းချုပ်ရေးပြင်ဆင်ဆောင်ရွက်နိုင်ခြင်းလုံးဝမရှိတာကြောင့်အာဖဂန်နိုင်ငံသားတွေထွက်ခွာလာတာလို့လည်းပြောပါတယ်။အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ရဲ့အဆိုအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာတဲ့မတ်လထဲမှာပဲအီရန်ကနေနေရပြန်လာတဲ့အာဖဂန်သက်သိန်း4500ရှိနေတာပါ။အီရန်နိုင်ငံမှာပိုကူးခံရသူ9800ရှိနေပြီးတော့အာဖဂန်မှာတော့369ဦးရှိတယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်လို့အစိုးရဘက်ကစီးပွားရေးကြားခံပေးမယ့်အစီအစဉ်ရှိမှာမဟုတ်ဘူးလို့မက္ကဆီကိုသမ္မတကပြောလိုက်ပါတယ်။အခြားကမ္ဘာနိုင်ငံတွေလိုပဲမက္ကဆီကိုနိုင်ငံမှာလည်းဗရုံးကနဲ့မှမထူအောင်အချက်အသေးတွေနဲ့ရင်ဆိုင်နေရတာပါ။သတ္တလောအဖြစ်ပြက်တွေကြောင့်ကမ္ဘာစီးပွားရေးအကြီးအကျယ်ကြားဆင်းနေပေမဲ့သမ္မတအန်ဒရီမန်နျူယယ်လိုပက်စ်အိုဘရာဒိုကတင်းနှင်းကလေးနေမှာအကောင်းမြင်ပြောဆိုခဲ့တာပါဒီအချက်အသေးကရာရည်ဖြစ်ပြီးတော့မကြခင်အချိန်နဲ့အားလုံးပုံမှန်ပြန်ဖြစ်သွားမှာပါလို့လည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တင်းနှင်းကလေးနေ့အထိဆိုရင်မက္ကဆီကိုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2100နဲ့သေဆုံးသူက94ဦးထက်မနည်းရှိနေတာလည်းဖြစ်ပါတယ် ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြသွားပါမယ်။
COVID-19 ကြောင့်မြန်မာတနိုင်ငံလုံးအသွားအလာကြီးကန့်သတ်ပြီးစီးပွားရေးလုပ်ငန်းအများစုယာယီရန်နာထားတဲ့အချိန်အခြေခံလက်လုံလက်စားရရဲ့စောင့်နေရေးစိုးရင်စရာဖြစ်လာရလို့လူမှုကွန်မြူနတီအဖွဲ့ကြီးကပြောပါတယ်။ကြကြံရုံးပရက်မှာနေအိမ်ပြင်မမထွက်ဘဲအသွားအလာကြီးကန့်သတ်ဖို့အစိုးရကနှိုးဆော်ထားပြီးဒီကာလအတွင်းလက်လုံလက်စားရရဲ့စောင့်နေရေးကို COVID ဗဟုကော်မတီရာမုံငွေနဲ့ထောက်ပံ့မှုစီစဉ်နေတယ်လို့တခြားအစိုးရမဟုတ်တဲ့အသင်းအဖွဲ့တွေကလည်းကိုယ့်အစီအစဉ်နဲ့ကိုယ်လှူဒါန်းနိုင်စာလုံးနေပါတယ်။ဒီတော့အတွင်းအလုံးလက်မဲ့ဖြစ်သွားတဲ့အလုံးမသွားရတဲ့အခြေခံလူရန်းစားရေးအတွက်တတ်မှတ်ချက်မထားဘဲလှူဒါန်းမှုတွေလုပ်နေကြောင်းကလင်းရန်ကုန်တောင်ဝခံကိုဇေယျထွန်းကပြောပါတယ်
အရင်ကတော့ကျွန်တော်တို့ကအချိန်ကြာတော့အများဆုံးရှိတဲ့ဖန်တာယာမှာကျွန်တော်တို့ဒီငါးဖြစ်တယ်။တန်းလိုက်တဲ့ကားအော်တိုဒီတော်ရော်ဒီအက်ကိုဘင်းတော်ကားပေါ့နော်ဘင်းတော်ကားအော်တိုမှာရှင်းမဲ့များတယ်ဗျဒီကျွမ်းမဲ့ဆယ်တော့သူ့တော်တွေလောက်ပဲအချိန်ကြာများတာတွေပေါ့နောက်တစ်ခါကျတော့ဒီကောင်းကောင်းမျိုးတွေတော့ရှိတယ်အချိန်ကြာများတာတွေရှိတယ်ကျန်လာလမ်းမှာပေါ့နော်အက်ဆော့ဆော့တော့လိုက်ဝင်ဖြစ်တယ်အမနဲ့ကျတော့တော့ထုတ်ဝင်ပြီးပဲတင်ရှိပါတာအများ
အခြေခံလူရန်းစားရင်လည်းစုဖွဲ့ထားရဲ့ H2N ပရာဟိတအဖွဲ့ကလည်းအစားအသောက်လိုအပ်တဲ့အိမ်တွေကိုအေပီလာတရက်နှစ်ကစပြီးကိုယ်တိုင်သွားရောက်လူရန်းနာရီလုပ်နေပါတယ
်ဟိုပုံစံဆိုင်ကြီးတွေပါရင်းနာတွေကဖုန်းလေးတစ်ချက်တော့ဆက်လိုက်ပါဒီစီစဉ်လုံးမတင်ပါဘူးဟိုကျွန်တော်တို့အိမ်ရောက်ဝင်ဆောင်ပေးပြီးလာပို့ပေးပါမယ်ဆိုတော့တစ်ဆက်ရှိတဲ့လူကမှာစားလို့ရတယ်လေတစ်ဆက်မရှိတဲ့လူကြတော့ဘယ်လိုစားမလဲဒီတွေကလည်းဖိတ်ထားတယ်စိတ်ယုံနေရလဲပိတ်တယ်အလုံးယုံနေရလဲပိတ်တယ်ကွန်ဆက်ရှင်ဆိုင်တွေကလည်းညက်တယ်ဆက်ဆက်ဖြစ်တော့တချို့လူတွေကကျွန်တော်တို့ကိုဆက်ပြလာတဲ့ခါကျတော့ကျွန်တော်တို့ကလည်းစိတ်ရက်ကိုမိသားစု30ဆလောက်ပေါ့နော်ကျွန်တော်တို့နေ့စဉ်အိမ်အရောက်ပေါ့ချစ်ချင်းဒလီဗရီလိုက်ပို့ပြီးတော့ပေါ့နော
် H2N ပရာဟိတအဖွဲ့တောင်းခံကိုညင်ကြီးပြောပြသွားတာပါကုန်တဲ့အသိန်းချုပ်ကတော့အခြေခံလူရန်းစားရေးအတွက်အစားအသောက်ထောက်ပံ့ဖို့ကျပ်သိန်း5000မှတည်ပြီးလှူဒါန်းသွားမဲ့အစီအစဉ်ကိုဒီနေ့စတင်လိုက်ပါတယ်
ကျွန်တော်တို့ကငွေရအစီအပွားကြီးကတိုင်းတာတစ်ခုရှိကြနေပြီအဲတော့ကျွန်တော်တို့ရှင်ရလူတိုင်းကဗိုင်းရှိပြီးစောင့်နေရဆက်သေးရှိပါပြီအဲ့ဒီလိုနေသားမျိုးမှာကျွန်တော်တို့ကတကြံပိတ်တဲ့ကိုကွာရန်တင်းကိုလုပ်နေဆိုဒီလိုရတော်တော်လေးစိတ်ချမ်းပါအဲ့တော့ကျွန်တော်တို့ကအတင်းရုပ်ကတော့ငမုံဝင်ချပြီးတော့မှတည်နေပြီးရင်ကျွန်တော်တို့ရှင်ရလူတိုင်းချက်ဖြစ်တဲ့ဆန်းစီစာဒါမျိုးကျွန်တော်တို့ကဝယ်နေလေပြီးတော့ကျွန်တော်တို့ဒီသက်ဆိုင်တိုင်းကြီးကရှိသွားဖွဲ့ရင်လည်းကျွန်တော်တို့ကမှီနိုင်ပြီးတော့ရက်ကွက်လိုက်ကျွန်တော်တို့ကဖြတ်နေဆိုရင်အ
ဲ့လိုမျိုးတော့ပြင်ထားပါတယ်။ကုံတယ်ဆက်မှုအသင်းအထွေထွေအတွင်းရမှုချုပ်ဦးအေးဝင်းပြောပြသွားတာပါ။ကုံစိန်တို့ထင်းကြီးနိုင်အောင်ဆက်မှုစုံတွေရှိရဲ့လှိုင်းသားရရွှေပြည်သားတကုံအရှိပိုင်းတောင်ပိုင်းမြို့နယ်တွေမှာအခြေခံစားတောက်ကုံတွေကိုလက်ကားစီးနဲ့ရောင်းချတာတွေလည်းလုပ်နေကြောင်းသူကပြောပါတယ်။နိုင်ငံတော်အတိုင်းအမြန်ကဒေါန်ဆန်းစုကြည်ကလည်းလက်လုံလက်စားရရဲ့စောင့်နေရေးအတွက်ကိုဗစ်ဗဟုကော်မတီရမုံငွေနဲ့ထောက်ပံ့ပေးဖို့ရှိပြီးဒီကောမဒီရမုံငွေအတွက်လှူဒါန်းကြဖို့လဲသူ့ရဲ့ Facebook စာမျက်နှာကနေမေတ္တာရက်ခံထားပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။နေဆက်ဂိတ်တွေကနေပြောင်းဝင်လာချသူတွေကို Facility Quarantine 14ရက်စောင့်ကြည့်ပြီးရင်ကျန်းမာရေးဆိုင်ရာတတ်မှတ်ချက်လိုက်နာသူတွေအတွက်မိမိတို့ရဲ့နယ်ကိုပြန်တဲ့အခါလွယ်ကူစေဖို့14ရက်စောင့်ကြည့်ပြီးကြောင်းအာမခံလက်မှတ်ထုတ်ပေးမယ်ဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။နေဆက်ကိတ်ဝင်ပေါက်တွေကနေဝင်ရောက်လာသူတွေကိုအဲ့ဒီနေဆက်မျိုးတွေမှာပဲကွာရန်တင်းစင်တာတွေပြုလုပ်ပြီး14ရက်တည်တံ့စောင့်ကြည့်ထားပါဗျ။အဲ့ဒီစောင့်ကြည့်ခန်းတွေကချမှတ်ထားတဲ့ကျန်းမာရေးဆိုင်ရာသတ်မှတ်ချက်တွေကိုလိုက်နာတဲ့သူတွေဆိုရင်မိမိတို့ရဲ့ရက်ရွာကိုပြန်တဲ့အခါလွယ်ကူအဆင်ပြေနိုင်အောင်ထောက်ခံချက်လက်မှတ်တွေထုတ်ပေးသွားမယ်လို့မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါဗျ။14ရက်စောင့်ကြည့်ခန်းအလုံးအတွက်မဟုတ်ပဲနယ်ဝေးကိုပြန်ချရမယ့်သူတွေအတွက်ခရီးဖြတ်သန်းသွားလာခွင့်လွယ်ကူစေဖို့နဲ့ရက်ရွာကိုဝင်တဲ့အခါအဆင်ပြေအောင်စီမံပေးတာဖြစ်တယ်လို့ဦးတေစာအောင်ကဆိုပါတယ်
။ဒီထောက်ထားတစ်ခုရခဲ့တာကကိုဗစ်ကင်းရှင်းကြောင်းလည်းမဟုတ်ဘူးခင်ဗျ။သူကတော့ဒီလူရိရှူကတတ်မှတ်ထားတဲ့နိုင်ငံချက်တွေနောက်ကြမ်းမိုင်းနဲ့အားသာဝင်ထားထုတ်ပြန်ထားတဲ့ဒီလူရင်းလိုက်နာရမယ့်အချက်တွေပေါ့ခင်ဗျ။သူလူဝေးချောင်းမှာတို့မတော်အောင်မှာတို့ကိုအိမ်မှာနေဖို့လို့နေတဲ့ခါမှာဘယ်လိုနေထိုင်ရမလဲအဲ့ချက်တွေဆိုလိုက်နာမှာဖြစ်ပါတယ်ကျွန်တော်တို့ကလည်းဒီကဒီနေ့ဆိုရင်ဟိုမနေ့ကပေါ့နော်အဲပြီးခဲ့တဲ့နှစ်ပတ်ကထိုင်နေနှစ်ပတ်ပြည့်သွားတဲ့ခါမှာကျွန်တော်တို့ certificate ထုတ်ပေးပါတယ်ထုတ်ပေးတဲ့ခါမှာဒီသူကဒီလိုနှစ်ပတ်နေခဲ့တာမှန်ကန်မှာသူကချက်ပါတယ်လို့သူလည်းထက်ရှင်းပြတာကဆက်လက်ပြီးတော့လိုက်နာမယ့်ချက်တွေလိုပါသေးရဲ့ခင်ဗျာသူဆက်ပြီးတော့လိုက်နာအောင်ပဲဒါကြောင့်မလို့ကျွန်တော်တို့နောက်လူတွေပြီးတဲ့ခါမှာဆိုရှင်းအောင်နောက်နေလဲမှာလိုက်မှာဖြစ်တယ်ဒီတော့ရိုက်ပြလိုက်ရမှာတဲမိုင်းအားသာဝင်ထံထုတ်ပြန်တဲ့ကြကြတဲ့ဟိုဆက်လက်လိုက်နာဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့ဟာလေးထည့်ပေးလိုက်မှာဖြစ်ပါတယ်။အဲ့လိုဆိုတော့တို့နဲ့ကျွန်တော်တို့နဲ့သဘောတူချက်ရလာဖို့နေပြီးရင်ထောက်ထားလေးတစ်ခုရအောင်ယူသွားမယ်။ယူသွားပြီးတို့ဒေတာကိုဝင်မယ်။ဝင်တဲ့အခါမှာတို့အဲလိုက်နာမယ်ချက်တို့လိုက်နာဆက်ကွာလေးချက်မမီဘူးခင်ဗျ။ဒီ ီလိုစီမံထားပါတယ်ခင်ဗျဟုတ
်ဒီကနေ့မတ်လ6ရက်နေ့အထိမြောက်ပြည်မြို့နယ်စပ်ဂိတ်ပေါက်ကနေပြန်ဝင်လာကြသူစုစုပေါင်းက2000ဝန်းကျင်ရှိပါတယ်အဲ့ဒီအထက်ကလူ1000လောက်ကိုမြောက်ပြည်မြို့ကကွာရန်တင်းစင်တာ၄ခုမှာ facility quarantine အဖြစ်ထားရှိပြီကျန်သူတချို့ကိုတော့ဘားအံမြို့မှာရှိတဲ့ quarantine center တွေစီကိုပို့ထားတယ်လို့မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်ခိုင်ဖက်ကမြောက်ပြည်နယ်စပ်ကိုဖျက်ပြီးဝင်လာသူကမလတရက်နေ့မှာ1300ကျော်ရှိခဲ့ပါတယ်။တခြားနယ်စပ်ဂိတ်ပေါက်တွေဖြစ်တဲ့မူဆယ်နယ်စပ်ဂိတ်၊တာချီလိုက်နယ်စပ်ဂိတ်တွေမှာလည်းသူတို့ရဲ့နယ်ရက်ကိုဓာတ်ရိုက်မပြောင်းစေဘဲသက်ဆိုင်ရာနယ်စပ်ဂိတ်တွေမှာ facility quarantine အဖြစ်14ရက်စောင့်ကြည့်ခံရပါတယ်။ quarantine center တွေမှာစောင့်ကြည့်ခံရမဲ့သူတွေအတွက်နေရေးထိုင်ရေးနဲ့စားသောက်ရေးကိစ္စတွေကိုအဆင်ပြေအောင်စီစဉ်ထားရှိပေးမှာဖြစ်ပြီးအဲ့ဒီလိုမနေနိုင်ပါဘူးဆိုတဲ့သူတွေအတွက်လည်းအခြားရွေးချယ်စရာအခွင့်အရေးပေးမှာဖြစ်ပြီးစီကံလိုက်နာမှုမရှိရင်တော့တတ်မှတ်ထားတဲ့ပြည်ထောင်အတိုင်းအရေးယူခံရမှာဖြစ်တယ်လို့ဦးတီစာအောင်ကဆိုပါတယ
်ဒီ quarantine center ကိုကြီးယူလက်ခံမယ်ဆိုရင်တော့ကျွန်တော်တို့ကဇာတ်ရဲမှာတို့ entry လုပ်ပြီးလက်မှတ်လေးထိုးတာ哦
ဟုတ်ကဲ့
ကြီးယူလက်ခံမှာမယ်ဆိုတော့ကျွန်တော်ကလက်ခံတာ
လ
က်ခံမှုဆိုရင်သူရွေးချယ်တဲ့နေ့တစ်ခုကျွန်တော်ထပ်စီစဉ်ပေးရမှာပေါ့ဒီမှာကျွန်တော်တို့ quarantine facility နေလို့သူက hotel မှာနေနေတဲ့ဆိုရင် hotel ရအောင်ကျွန်တော်စီစဉ်ပေးရမှာပေါ့ hotel ကတော့ကျွန်တော်မပေးနိုင်ဘူးပေါ့အဲ့လိုမျိုးကွာသွားမှာပေါ့အမဟုတ်ဘူးကျွန်တော်လာရလာမပြောင်းနေတယ်ဆိုတော့ပြန်လာရောစီစဉ်ပေးမှာပေါ့ခင်ဗျာကျွန်တော်တို့စီမံပေးတဲ့နေရာမှာနေမယ်ဆိုရင်တော့အဆင်ပြေတယ်နေမယ်လို့ပြောပြီးတကယ်မနေရင်တော့ဥပဒေအရအေးယူပါမယ်ဒါလည်းကျွန်တော်ထုတ်ပြန်ပြီးသားပေါ့ခင်ဗျာ
ထိုင်းနိုင်ငံကနေမြန်မာနိုင်ငံတို့မြောက်ပြည်နယ်စပ်ကတဆင်ဖြတ်ကျော်ဝင်ရောက်လာသူတဦးမှာ COVID-19 ရောဂါပိုးတွေ့ရှိရတဲ့အတွက်နယ်စပ်ခရီးတွေကနေတဆင်ပြန်ဝင်လာချသူတွေအချင်းချင်းကြားနဲ့ပြည်တွင်းနေထိုင်သူများထံကူးစက်ပြန့်နှံ့လာနိုင်ပြီးကပ်ရောဂါကြီးဖြစ်ပွားလာနိုင်တဲ့အလားအလာရှိတာကြောင့်မိမိတို့ရဲ့နယ်ကိုဓာတ်ရိုက်ပြန်ခွင့်မပေးတော့ဘဲနိုင်ငံတော်အစိုးရကတတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကန့်သတ်ထိန်းချုပ်စောင့်ကြည့်တာတွေကိုခံယူကြရမယ်လို့မတ်လ30ရက်နေ့ကထုတ်ပြန်တဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီမှာအင်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။ထိုင်းနိုင်ငံမှာနေဆက်မေဆိုင်မြို့မှာပိတ်မိနေတဲ့မြန်မာနိုင်ငံသား200ခန့်ကိုနောက်ဆုံးအတုပ်အနေနဲ့ထိုင်းမြန်မာချစ်ကြည်ရဲ့အမှတ်နှစ်တံတားကနေမြန်မာဘက်ကိုပြန်ပို့ပေးခဲ့တာပါ။သူတို့ဟာမေဆိုင်ဘက်ကဖုန်းတော်ကြီးကျောင်းတစ်ခုမှာယာယီစောင့်ကြည့်ခံနေအဖြစ်ထားပြီးမှလွှဲပြောင်းပေးခဲ့တာလို့ဆိုပါရစေ။ဒီသတင်းကိုတင်ဆက်ပေးလိုပါရစေ။ COVID-19 အရေးပေါ်ကာလမှာလူစုလူဝေးနဲ့ခရီးသွားလာခွင့်တွေကိုပိတ်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်ကမဲဆိုင်တာချီလေးချစ်ကြည်ရဲ့တရားစ်ကိုပိတ်ထားခဲ့တာပါ။ကုန်စည်စည်းစင်းနဲ့အမှတ်နဲ့တရားကိုဒါထိုင်းဘက်ကဖွင့်ပေးထားပါတယ်။အခုအခါမှာတော့နောက်ဆုံးအတုပ်အနေနဲ့မြန်မာနိုင်ငံသား200ခန့်ကိုမဲဆိုင်တာချီလေးတရားနှစ်ကနေပြန်လည်ပို့ပေးခဲ့ကြောင်းတာချီလေးမြို့ကန်လည်းဖြစ်အလွတ်သတင်းထောက်လည်းဖြစ်တဲ့ဦးစီသူမောင်ကအခုလိုပြောပြပါတယ်။
ထိုင်းနိုင်ငံဒေသကြီးကြီးမှာရောင်းနေတဲ့ဒီကျွန်တော်မြန်မာနိုင်ငံသားတွေပေါ့နော်မြန်မာဖြစ်ပြောင်းအလုပ်သမားတွေအားပြီးခဲ့တဲ့ကျွန်တော်တို့မတ်လ20နဲ့သုံးရက်နေတည်းကနေစပြီးမှတပွဲပွဲပြန်လာကြတာပေါ့နော်ဒါကတော့နေဆက်ဖိတ်ဖိတ်တဲ့အချိန်မှာတော့ကျွန်တော်တို့ဒီ28ရက်နေ့အထိလောက်ကျွန်တော်လက်ခံပေးနေသေးတယ်ဒါပေမဲ့ဟိုနေဆက်တရားတွေကတော့ပိတ်သွားပြီပေါ့တဖြည်းဖြည်းပြန်လာတဲ့လူတွေကနောက်ပိုင်းကျွန်တော်တို့ဒီဘက်ကဒီအစိုးရရဲ့ညွှန်ကြားချက်အရပေါ့နော်နေဆက်တရားတွေကနေလက်ခံလို့မရသေးဘူးခဏတိုင်းငံ့ထားတယ်ဆိုတဲ့သတင်းကြောင့်တဖက်နိုင်ငံမေဆန်မြို့မှာလူရောက်နေရတော့ပေါ့ဟိုဘက်မှာကျွန်တော်တို့ quarantine လုပ်ထားတယ်ပေါ့အရာကြီးပေါ့အခုဒီနေ့တော့ကျွန်တော်တို့ဒီအယောက်188ရောက်ပေါ့အဲ့ဒါကြောင့်ကျွန်တော်တို့ဒီ quarantine မေဆန်အမှတ်နေကြည့်ပြီးဒါအနေနဲ့မနေ့ဆက်နိုင်ကမှစတင်လက်ခံတယ်ပေါ့နော်ပြောတာပေါ့အခုကခိုင်းရဲ့အခြေအနေကလည်းအမားတို့ပြည့်ရတဲ့အတိုင်းပဲ curfew လည်းထုတ်ထားတယ်ဆိုတော့နောက်ထပ်လာဖို့တော့မမြင်တော့ဘူးတော့သူကပြောတာပေါ့နော်။ဒါကတော့နောက်ဆုံးအထုတ်လို့တော့ဟိုသူတို့ပြောကြတာ
။ထိုင်းနိုင်ငံမှာတော့ည10နာရီကနေမနေ့4နာရီအထိညမထွက်ရအရေးပေါ်အမိန့်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်နယ်မြေချက်တန်းသွားလာခွင့်တွေကိုပိတ်ထားတာကြောင့်တပ်ခရင်ကနေနေရပြန်မြန်မာတွေဟာဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှေ့တန်းလူသမားတွေနဲ့ပတ်သက်လို့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်သင့်မဖြစ်သေးတာကြောင့် AB လ15ရက်ကျော်မှသာပြန်လာကြဖို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကမြစ်တာရက်ခံခဲ့တာပါဒါပေမဲ့အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအလုပ်သမားတွေဟာနေထိုင်စားသောက်ဖို့ခက်ခဲနေတာကြောင့်နေရက်ကိုပြန်လာနေကြဆဲဖြစ်ပါတယ်AB လ6ရက်နေ့မှာတော့နေရက်ပြန်ရသူတွေကိုတာချီလေးမျိုးကစောင့်ကြည့်ရေးစင်တာမှာထားပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့တာချီလေးကနေစောင့်ကြည့်ရေးစင်တာမှာထားတဲ့လူတရာခန့်ကတော့စောင့်ကြည့်ရေးကာလ14ရက်ကျော်လွန်သွားပြီမို့တာကြီးလေးခင်အုပ်ချုပ်ရေးမှူးဌာနရဲ့အစီအစဉ်နဲ့နေရက်ကိုပြန်ပို့ပေးခဲ့ပါတယ်။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်
။ COVID-19 ရောဂါကာကွယ်ထိန်းချုပ်နေတဲ့ကာလမှာပြည်သူတွေအနေနဲ့စောင့်ရံရှောင်ရံအချက်တွေကိုလိုက်နာနေချိန်မှာပဲစိတ်ဖိစီးမှုတွေကိုလျှော့ချနိုင်မှုအတွက်စိတ်ကျန်းမာရေးဆရာဝန်ကြီးတွေကလမ်းညွှန်ထားပါတယ်။အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုအထူးကုဆရာဝန်တွေကိုယ်တိုင်ဖြေကြားပေးနေတဲ့အစီအစဉ်တွေကိုလည်းရ ရန်ကုန်စိတ်ကျဲမာရေးဆေးရုံကြီးမှာဆောင်ရွက်နေတဲ့အခြေအနေတွေကိုပြောပြသွားမှာပါမြန်မာနိုင်ငံတွင်းမှာ COVID-19 တက်ခွဲတည်ပြုလူနာတွေရှိလာတဲ့အခြေအနေမှာဒီရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအချိန်မြင့်ဆောင်ရွက်နေကြတာပါပြည်သူတွေအနေနဲ့လည်းဒီရောဂါနဲ့ပတ်သက်တဲ့ဆောင်ရံရှောင်ရံအချက်တွေကိုလိုက်နာနေချိန်မှာစိတ်ဖိစီးမှုတွေများလာတာကြောင့်ဒါတွေကိုလျှော့ချနိုင်မယ့်နည်းလမ်းကိုရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးကဒေါက်တာအန်ဝိုင်ညိုကအခုလိုလမ်းညွှန်ထားပါတယ်
ကျွန်တော်ခံစားချက်တွေဖြစ်ပေါ်တဲ့အချိန်မှာဆိုလို့ရှိရင်ကိုခံစားချက်ကိုကိုယုံကြည်ရတဲ့လူတွေကိုပြင်ဖွင့်လိုက်အဲ့လိုမျိုးနေလုပ်တင်နေနောက်ပြီးတော့အမားပဲနေမယ်ဆိုလို့ရှိရင်လည်းတမားကြီးနီးတဲ့အစားအစာတွေစားတာတို့ပုံမှန်အိတ်တာပုံမှန်လေ့ကျင့်လမ်းလောက်တာပေါ့နော်အခြားသူတွေလည်းအဆက်တွေပြတ်မနေပဲနဲ့ပေါ့နော်ဟိုဖုန်းနဲ့၎င်းပေါ့နော်ဒီအင်တာနက်နဲ့ပေါ့နော်ဒါအဲ့လိုဖိဆက်ပြီးတော့ပါနေတင်နေပေါ့နော်နောက်ပြီးတော့စိတ်ခံစားချက်တက်တာအောင်ဆိုပြီးတော့ကျတော့ဒီလိုစိတ်လေးတောက်တာတို့အရက်တောက်တာတို့ပေါ့နော်အဲ့လိုမျိုးတွေမလုပ်တင်ဘူးပေါ့အခုရဲ့စိတ်ဖြည်းဖြည်းကအများများလာပြီဆိုရင်တော့ဒီလိုကိုနေတဲ့ဆွေးနွေးအကြံပေးနိုင်တဲ့လူတွေကိုဟိုနဲ့ဆွေးနွေးရအကောင်ဆုံးပဲပေါ့နော
်မြန်မာနိုင်ငံတွင်းမှာဒီယောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဌာနဆိုင်ရာတာဝန်ရှိသူတွေအချင်းချင်းကပူးပေါင်းဆောင်ရွက်နေကြသလိုပြည်သူတွေကလည်းလမ်းညွှန်ချက်တွေကိုလိုက်နာနေရခြင်းဖြစ်ပါတယ်အခုလိုအချိန်မှာပြည်သူလူထုအပါအဝင်အသွာအလာကတ်သတ်ခံထားရတဲ့သူတွေနဲ့ဒီယောဂါကိုကာကွယ်ကုသရာမှာဆောင်ရွက်နေတဲ့ဆရာဝန်တွေနဲ့လူနာတွေမှာလည်းစိတ်ဖိစီးမှုတွေများနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်ကျွာသားကြီးကရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးမှာလည်းလူစုလူဝေးလျှော့ချနိုင်မှုအတွက်နာတာရှိလူနာတွေထဲကယောဂသက်သာလာသူတို့ချို့ကိုဆေးရုံဆင်းဝင်ပြုထားပြီးပြင်ပလူနာဌာနမှလာပြသူတွေကိုလည်းတရားချဲ့မှတ်ပြီးဆောင်ရွက်နေတဲ့အကြောင်းကိုဒေါက်တာအန်ဝိုင်ညိုက VOA ကိုပြောပါတယ
်ဆေးရုံတင်မဲ့လူနာဆိုလို့ရှိရင်လည်းရန်ကိုအရေးကြီးတဲ့လူနာမှလည်းကျွန်တော်တို့တင်တယ်စိတ်အရေးမကြီးဘူးဆိုလို့ရှိရင်ကျွန်တော်တို့ကဆေးပေးတယ် OPD အနေနဲ့ပြန်ပြဖို့လုပ်ပေးတယ်ပေါ့နော်ဆေးရုံတင်ပြီဆိုလို့ရှိရင်လည်းကောင်းပြီဆိုလို့ရှိရင်ပေါ့အရင်လိုနှစ်ပတ်သုံးပတ်ထားတာမဟုတ်ဘူးနော်ကောင်းပြီဆိုလို့ရှိရင်ပြန်ပြန်ပေးဆင်းတယ်ပေါ့နော်အဲ့ဒါကတော့ဆေးရုံအနေနဲ့လုပ်ထားတယ်နောက် emergency မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဖုန်းနံပါတ်တွေကိုဖြန့်ဝေထားပါတယ်ရှင်ဒီလိုလူစုလူဝေးတွေဖြစ်ပေါ်မှုနဲ့လူတွေထိခိုက်မှုရှောင်ဖို့အတွက်ပေါ့နော်ကျွန်တော်တို့ဒီအရေးပေါ်စိတ်ကျန်းမာရေးဆိုင်ရာတွေဆွေးနွေးဖို့ရရချင်းပြန်လဲကြားစားဖို့ပေါ့နော်စက်ကျမကြီးစီးရင်လည်းပတ်သက်ပြီးတော့တိလို့ရဲ့အချက်တွေကိုကျမတို့အခုညီလို့ရင်ဆက်တယ်ပို့တဲ့တယ်လီဖုန်းလေးတွေကိုကျမတို့ကမီဒီယာကိုဖြန့်ဝေထားပါတယ်ဆို
အခုလိုအချိန်မှာသတင်းအမှားတွေကိုယုံကြည်ပြီးစိတ်ဖိစီးမှုများတာတွေမဖြစ်စေဖို့နဲ့ကျမကြီးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လည်းအကြံပေးထားပါတယ်
တဲ့အချက်လက်တွေမားတဲ့ဟာတွေကိုကအရန်ကိုစိတ်ခံစားချက်ပြင်းမှမစိတ်ဖိစီးမှုတွေများလာတယ်ရှိတဲ့အတွက်ကြောင့်မလို့ကျမကြီးနဲ့အားကစားဝန်ကြီးကနာထုတ်ပြန်နေပေါ့နော်တင်းအချက်လက်တွေဟိုဒါပဲဖတ်တင်နေဒီလိုဖြစ်တဲ့အချိန်မှာဆိုလို့ရှိရင်အနေထိုင်ုံတွေပေါ်ပြတဲ့မီဒီယာတွေကိုကြည့်ကြတယ်ကိုရှော့ချတင်နေပေါ့နော်ဥမာတင်းအချက်ဟာတွေကိုကကြည့်မှမစိတ်ချောက်ချားနေမယ်အစားပေါ့နော်ကိုစိတ်သက်သာရမယ်နီလန်းလေးတွေကိုရှာပြောမှပေါ့နော်ကိုကကိုကနော်စိတ်သက်သာအောင်နေတင်နေ
အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့နဲ့ရချိန်ပြန်လဲပြတာလားလူနာလွှဲပို့တဲ့ကိစ္စတွေအကူအညီလိုအပ်လာရင်စိတ်ချမ်းမာရေးဆရာဝန်တွေကိုယ်တိုင်ဖြည့်ကြားဆွေးနွေးပေးနေပြီးဖုန်းနံပါတ် 399-885-6639-661-662-663-664 တို့ကိုဆက်သွယ်ပြီးအကူအညီရယူနိုင်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ကလည်းအခုလို COVID-19 ထိန်းချုပ်ကာကွယ်ရေးကာလမှာအွန်လိုင်းစိတ်ပိုင်းဆိုင်ရာအကြံပေးအစီအစဉ်ကိုဆောင်ရွက်ပေးနေပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း208နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း12သိန်းကျော်ကိုကူးစက်ခဲ့တာပါဒီရောဂါကြောင့်သေဆုံးသူ9000ကျော်ရှိခဲ့ပြီးပြန်လည်သက်သာလာသူဟာလည်း26သိန်းကျော်အထိရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာတော့မနေ့ကညထုတ်ပြန်ချင်းအထိဆို COVID-19 ရောဂါဖြစ်ပွားသူ22ဦးရှိခဲ့ပြီးဖြစ်ပါတယ်ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးပညာပေးအချက်အလက်တွေကိုတိတိကျကျလိုက်နာပေးဖို့နဲ့ဒီယောဂါကုသမှုရှိစေရေးပူပေါင်းပါဝင်ပေးဖို့ကိုနှိုးဆော်ထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်။ကမ္ဘာကယောဂါ COVID-19 ကမ္ဘာတဝန်းနဲ့အာရှနိုင်ငံတွေမှာပါကုသပြန့်နှံ့မှုတွေပိုတိုးမြင့်လာနေခြင်း။နိုင်ငံတကာနဲ့အာရှနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ဒီဘော်အခြေအနေကြီးညာဖို့အထီးဖြစ်လာနေတဲ့ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့တနင်္ဂနွေနေ့ကလူ130ကျော်အထိတရက်ထဲကူးစက်မှုအများဆုံးကူးစက်ခံလိုက်ရပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံသားတွေနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေကမြင့်တက်လာနေတာပါမလို့အဲ့ရဲ့အပြစ်မထွက်ကြပါနဲ့လို့တိုကျိုအုပ်ချုပ်ရေးဘူးကပြောနေတဲ့အတွက်ဂျပန်နိုင်ငံတိုကျိုမြို့မှာနေထိုင်တဲ့ကိုကိုလိုင်ကတော့လက်ရှိကြောင်းတက်နေရဆဲမူချိုအရွယ်ရင်သွေးငယ်လေးအပါအဝင်မိသားစုအတွက်သူ့စိုးရိမ်မှုပြောပြပါတယ်
ဟုတ်တယ်တော့အဲ့နမှာနေဖို့ပြောရမယ်အခုကခက်တာကဂျပန်မှာမူဂျိုလိုအကြောင်းပေးဖို့ဖြစ်နေတယ်သူကအလဲတန်းနေထက်တန်းနေပဲဖိတ်ထားတာဆိုတော့လေဒီမှာတနည်းငယ်ဆုံးကမူဂျိုထားတော့အဲ့ဒါကိုနည်းနည်းစက်နာတန်းတယ်အလုံနာမှာဘာညာအစိုးရစိတ်ကူနေဝင်ရတယ် ဂျပန်မှာလည်းမြန်မာအများစုလည်းပဲအခုအလုပ်တူတိုင်းပါ냐အများကြီးပဲလေဒီလိုဆိုရင်အလုပ်လုံးဝမရှိတာရှိတယ်တပတ်တည်းနဲ့ဆင်းရတာရှိတယ်အဲ့တူလည်းသူတို့တွေလည်းနေဖို့ထိုင်ဖို့စားဖို့တောက်ဖို့ကအခက်အခဲရှိတာပေါ့နော်လက်ရှိဂျပန်မြန်မာတန်ရုံကတော့သူတို့ဒုက္ခရောက်နေတဲ့လူတွေကိုဘယ်လိုကြည့်ရမလဲဆိုတာမျိုးတော့မထွက်လာသေးဘူးပေါ့နော်အားလုံးကတော့ကိုအားကိုကိုပုံနဲ့မျိုးနဲ့ပဲတွလာနေရတာအဲ့လိုပုံစံဖြစ်နေတယ်။အိမ်မှာပဲနေတော့လည်းမရဲပေါင်းနေရတယ်ရှိသေးတယ်မလား။ဟိုမိသားစုဖြူပွားရေးလူမှုရေးပေါ့နော်။ယောဂအရေးတွင်းတွင်းနဲ့နေပြအောင်မရှိပါဘူးမလား။အဲ့လိုပုံစံဖြစ်နေတယ
်။မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံမှာလည်းခီးသွားလာရေးကန့်သတ်မှုတွေနဲ့ကိုဗစ် -19 ကူးစက်ပြန့်ပွားမှုအန္တရာယ်ထိန်းချုပ်ကာကွယ်နိုင်ရေးတင်းတင်းကြပ်ကြပ်လုံခြုံရေးဆောင်ရွက်နေခြင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာလုပ်ငန်းခွင်တွေရန်နာစီးပွားရေးလုပ်ငန်းတော်တော်များများပိတ်လိုက်ခြင်းမို့ထိုင်းရောက်မြန်မာတွေအလုံးအင်းနဲ့အိမ်ပြန်နေကြခြင်းမှာထိုင်းနိုင်ငံထဲမှာကြံခဲ့တဲ့မြန်မာရွှေပြောင်းအလို့သမားတွေအတွက်စီးပွားရေးအခက်အခဲတွေရှိလာပြီးစစ်ပါရေးနေထိုင်ရေးကစိုးရိမ်စရာအခြေအနေမှာရှိနေပါတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရွှေပြောင်းအလို့သမားတွေကိုပြည်ညာတင်ပေးနေတဲ့ဦးမြင့်ဝေကအခြေအနေကိုပြောပြပါတယ်
။အလို့ရှင်တချို့ကမြန်မာနိုင်ငံသားတွေကိုခွင့်ဆိုပြီးတော့ပြေးလိုက်တယ်အလို့မဖြုတ်ဘူးပေါ့။ဟာ၃လနားဝင်ပြေးတယ်အိမ်ပြန်ပြန်နေပေါ့။အခက်အခဲဖြစ်လာတဲ့အချိန်မှာရဲ့အလို့ရှင်ဒီကိုနိုင်ငံကလည်းအလို့သမားကိုထိန်းတာကောင်းမလား။အဲ့လိုဆိုရင်နေကြတော့အလုပ်ပြုတ်အလုပ်ဒီပါရဲ့အဲ့လိုနားပြီးတော့အကဲဖြစ်တော့တချို့အခန်းနေတဲ့မှာစုပြီးနေတာပါရဲ့အဲ့ဒါတခုတော့ဆိုရင်နေဖြစ်နေမှာ social distance မရှိတော့ဘူးလေအခန်းချင်းထဲမှာတကယ်ချင်းညီလာစုနေတာတွေပဲဖြစ်တယ်အဲ့ဒါတခုတော့ဆိုရင်နေရစီအဲ့ဒါကိုနည်းနည်းဘလို့ဖြေရှင်းရမှမသိဘူးဘလို့မှမဖြစ်နိုင်ဘူးဖြစ်တယ်အဲ့ဒါတခုတော့
အရင်တော့ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမြင်မာခဲ့တဲ့တောင်ကိုရီးယားမှာတော့အတိုင်းအတာတစ်ခုထိထိန်းချုပ်လာနိုင်တယ်လို့ကိုရီးယားဆိုရတာဝန်ရှိသူတွေရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးစနစ်တကျညွှန်ကြားမှုတွေကိုတောင်ကိုရီးယားရောက်မြန်မာတွေလိုက်လာကြဖို့တိုက်တွန်းနေကြပါတယ်။အခုလက်ရှိမှာလည်းကိုရီးယားရောက်မြန်မာတွေဘက်ကမြန်မာနိုင်ငံတွင်းမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေအတွက်ကိုရီးယားမြန်မာတရုတ်နဲ့အတူပူးပေါင်းပံ့ပိုးကူညီပေးနေကြပါတယ်။ကိုရီးယားနိုင်ငံအင်ချွန်မှာနေထိုင်တဲ့ကိုရီးယားနိုင်ငံထွန်းကလက်ရှိကိုရီးယားနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့လူထုလိုက်နာမှုဆောင်ရွက်နေတာတွေကိုပြောပြပါတယ်
။ကိုရီးယားဆိုရကဒီတော့ကစတင်ပြီးတော့ဖြစ်ကလေးကတက်တက်မမတ်နဲ့ဒီလိုဆောင်ရွက်ပါတယ်။ထိန်းသိမ်းမှုတွေ၊ကာကွယ်မှုတွေ၊ထိန်းချုပ်မှုတွေကိုအလျင်အမြန်လုပ်တယ်။ဒီလိုလူထုတွေကိုထိရောက်တဲ့အကာအကွယ်ဖြစ်အောင်သူဆောင်ရွက်နေတာကိုတွေ့ရှိရပါတယ်။လက်ရှိမှာကျွန်တော်တို့ဒီကလေးတွေအကြောင်းတွေတက္ကသိုလ်ကျောင်းတွေရောလက်ရှိအခြေအနေကြီးပြိထားပါတယ်။အင်းကတမီးနဲ့ဒါနဲ့ရှိတော့တမီးကတော့သူကျောင်းကဒီလီလာပိုင်း16နှစ်လောက်စပြီးတော့ဒီ online ကနေပြီးတော့စတင်တင် जा ဖို့အတွက်အစိုးရကစတင်ပြင်ဆင်နေပါပြီ။ကျောင်းတွေကတော့ဘယ်တော့မှပြန်ဖွင့်မယ်ဆိုတော့အခုချိန်ထိတင်ညာထားခြင်းမရှိသေးပါဘူးခင
်ဗျာ။ရခိုင်ကကမြန်မာတန်ရုံးတွေဘက်ကတော့ဒီ COVID ရေးပေါ်ကာလမှာသက်ဆိုင်ရာမြန်မာနိုင်ငံသားတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေရဲ့ကျန်းမာရေးလုံခြုံရေးပိုင်းဆိုင်ရာညွှန်ကြားချက်တွေကိုတိကျစွာလိုက်နာကြဖို့နဲ့ကျန်းမာရေးစစ်ဆေးလိုတာအပါအဝင်နေအိမ်ပြန်လိုတာမျိုးအရေးပေါ်အဆက်အသွယ်လိုအပ်လာရင်အချိန်မရွေးဆက်သွယ်ကြဖို့ကြီးညာချက်တွေကိုလည်းဇက်တိုက်ထုတ်ပြန်နေခြင်းဖြစ်ပါတယ်။ကျမစုမဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။
စီရီပတိပခပြင်းထန်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်စစ်ဆောင်စခန်းတွေရိတ်ခါတယူရေးဖွဲ့ဝင်တွေမြန်မာစစ်တပ်ကထိန်းသိမ်းထားတာနဲ့ဘုံနကျွန်းမြို့နယ်တွင်စစ်ဆောင်စခန်းတွေတွာလာမှုကတ္တပိတ်ပင်ထားတဲ့အကြောင်းတင်ဆက်ပေးမှာပါ။ကြောက်တော်မြို့နယ်ညောင်ချောင်းစစ်ပေးဆောင်စခန်းကစစ်ဆောင်ဒုက္ခသည်တွေအတွက်မြို့နယ်ရုံးကဆန်ရိတ်ခါသွားထုတ်တဲ့ဖွဲ့အပြန်ခရီးမှာဒေသခံမြန်မာစစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသွန်းဝင်းကပြောပါတယ
်။ညောင်ချောင်းမှာစစ်ပေးဆောင်စခန်းတစ်ခုရှိတယ်၊ဒီ2000ကျော်လောက်ရှိတယ်ပေါ့လေ။အဲ့ဒါကို၄ရက်နေကထွေအုပ်ကနေပြီးတော့မှပြောဆန်ကနေချပေးတဲ့ဒီဝိတ္တဆန်တရှုပ်ပေါ့။ဒီ NDB ကျန်းတဲ့ချပေးတဲ့ဆန်တရှုပ်ကိုအဲ့ဒီစခန်းကလူတွေတရှုပ်လာယူကြတယ်။ကျန်းကစစ်သုံးယောက်၊တပည့်တော်ကကားမောက်တဲ့ဒရိုင်ဘာတစ်ယောက်ယူတယ်။နောက်ပြီးတော့ထွေအုပ်ကဒီဝန်ထမ်းတစ်ယောက်ပေါ့။ဆိုတော့ကိုလိုဆင်းလာရောက်ကကြောက်တော်မျိုးထွေဥယွန်းနေပြီးတော့မှ3နိုင်ကျော်လောက်မှအဲ့ဒီစစ်ပေးဆောင်သခင်ကိုအဲ့ဒီ18150နဲ့ပြင်းတယ်ပြင်းတော့အဲ့ဒီတင်မကနေပြီးတော့မှလင်းကအစ်မို့တော့လုတ်တယ်လို့ကြားတယ်ပြီးတော့တဲ့သေးကိုခေါ်သွားတယ်အခုချိန်ဒီအဲ့ဒီလူတွေနဲ့တော့လောလောဆယ်ဖြစ်ပေါ့ဒါသက်တည်းမရဘူးဟိုမင်းကကြောင်ကြောင်သခင်ကိုကျွန်တော်တို့တော်တော်ကိုယ်တော်လေးတော်ပြီးတော့အဲ့ဒီမှာမိသားစုတွေနဲ့ပါနဲ့တွေ့တယ်ကျော်တော်လေးကိုပူပန်တော့ကရောက်နေကြတယ်ပေါ့ဒါဆိုတော့အဲ့ဒီကနေတစ်ဆင်ကျွန်တော်တို့ဆောင်ဆဲပြီးတော့မှဟိုတက်တက်ကိုကျွန်တော်တို့လက်ဆက်ကြည့်တဲ့အခါသူတို့ပြောတာတော့ဒီအလိုလိုစစ်စစ်စရာလေးတွေရှိသေးလို့ကျွန်တော်တို့ဟိုကြည့်ဖြစ်နေပါတယ်ကြည့်ဖြစ်ပြီးရင်ပြန်ပြတ်ပါမယ်ဆိုတာလေးတခုတော့မမေ့ကပြောတယ်ဆိုတော့လူကြီးကတော့တော်တော်လေးကိုဒါဆိုးရိမ်နေကြတဲ့အချိန်ကြီးရှိနေတာ
ညောင်ချောင်းစစ်ဆောင်စခန်းကစံရိတ်ခတယူရေးဖွဲ့ကိုဒေသခံမြန်မာစစ်တပ်ကခုံယူစစ်ဆေးနေတာနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းတုံးကိုဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
တ
ကျွန်တော်ပြောနိုင်တာတော့အချောက်တော်ဘက်ကနေကိုဒါကျွန်တော်တို့ထိမ့်သိမ်းထားတဲ့အရှိတ်ချောက်တော်ဘက်ကထိမ့်သိမ်းထားတာသိဆောင်ခံမှာပေါ့ဘုရားနေကြတာကထိမ့်သိမ်းထားတဲ့ပြည်ရှိပါတယ်သူတို့ထွက်ချက်နေရှိပါရဲ့
ရခိုင်မြောက်ပိုင်းဒေသတွင်စစ်ရေးပြည်ပခပြင်းထန်လာတာနဲ့မြမြန်မာစစ်တပ်ဘက်ကလုံခြုံရေးရစစ်ဆေးမှုတွေကလည်းပုံမှုလှုပ်ဆောင်လာပါတယ်ဘုံတွွန်းမြို့နယ်ကစေဒီပြင်စစ်ဆောင်စခန်းကစစ်ဆောင်ရွာသားတစ်ထောင်ကျော်ကိုမြန်မာစစ်တပ်ဘက်ကဖုံးကြီးကျောင်းမှာဆွေယုံနေထိုင်ခိုင်းတာပြီးရွာပြင်ထွက်ခွေပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတိကအခုလိုမိန့်ပါတယ်
အုံနာကျွန်းမြို့နယ်ဒေဒီပြင်းစစ်ဆောင်စခန်းနဲ့ဒေဒီပြင်းတရွာလုံးကိုပုံကြီးကျောင်းနဲ့ထည့်ပြီးတော့ဆက်မလောက်နေနေဆိုပုံရမြောက်နေပါဗျသူတို့အကြောင်းပြချက်ပေးတာကတော့တိုက်ပွဲတွေဖြစ်လာရင်ရတဲ့ကိုလည်းလည်းကြီးကလည်းနေပြပြီးတော့ဒီမှာစိုးလို့ထိန်းထားပေးတာပါလူတွေယူပေးတာပါလို့တော့ပြောတယ်ဟိုတွေကိုဝင်ရောက်ဖွင့်တော့မရဘူးဒီနေ့ဒီမှာရှိတဲ့ဆန်တွေရိုက်ကြတော့ဖွင့်မရဘူးတောင်းနေမှာလောင်ထားတာဒုက္ခတွေကခမန်းကြီးအားပြီးသွားရင်လူ1300လောက်ရှိနေရော်သားတွေရိုက်ကြတယ်ပြက်လက်ကုန်ကြလို့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကဘုံနှုံးမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုစစ်ဆောင်စခန်းတွေကိုတော်လာခွေကန့်တပ်ပိတ်ပင်ထားတာပါအလားတူဘုံနှုံးမြို့နယ်ကတော်လာရေးတွေအုံပြုနေတဲ့တောပြားချောင်းကိုလည်းလေအသွာလာပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတိကအခုလိုစက်မိတ်ပါတယ
်အဆောတော်တောင်းတေကကိုဒီရေချောင်းခရီးနဲ့တော်လာနေတဲ့ဆက်လေပန်းသမားဟိုသူကဒီစီဒီပြင်းစွာခိုက်တာကသားမှာတောက်တန်းပြီးတော့အားလုံးတားမြင့်နေတယ်လူတွေကတော့ခေါ်လာပြီးတော့ပုံစံလေးကိုထည့်ထားတယ်ဆက်လေတွေအားလုံးရဲ့မှာပဲရက်ခိုင်းထားတယ်
ဒီလိုရေချောင်းလမ်းပိတ်ပင်ထားတဲ့အတွက်ဘုံညွန်းကြောက်တော်ဆက်ကရွာပေါင်း40ကျော်အတွက်တွာလာရေးနဲ့ရိတ်ခါတည်ယူရေးမှာအခက်တွေ့နေကြတယ်လို့ဆိုပါတယ်။စီဒီပြင်းစစ်ဆောင်စခန်းပြင်လက်ဝဲစာတိုက်စစ်ဆောင်စခန်းကိုလည်းအပြင်ထွက်ခွင့်ကန့်တတ်ထားသလိုဘုံကြီးကျောင်းမှာစုပြုံထားရှိတဲ့အတွက်ကူးစက်မြန်ကိုဗစ် -19 ရောဂါအတွက်စိုးရိမ်နေရတယ်လို့ဘုံညွန်းမြို့နယ်မြို့ရွှန်းလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။လက်ဝဲစာတိုက်အဲ့ဒီရောမလဲရောပြင်းမဖြစ်ရဘူး။အဲ့ဒီရောချင်းမှချိန်မိထားတာရှိတယ်။အဲ့ဒီရောကနည်းနည်းလောလောဆယ်ရောချင်းကိုစားစားထောက်စားတွေတို့ဝေယူလို့ရတယ်။နေတော့ဘုံကြီးကျောင်းမှာရောလုံးဝဘုံကြီးကျောင်းမှာဆိုတော့နေရာချင်းချက်တာပေါ့။ရောဂါတစ်ခုဖြစ်လည်းမလို့ယူတာကကိုဗစ်ရောဂါနဲ့ဆိုတော့စိုးရိမ်ရတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့အတူလက်နက်ကင်ဖွဲ့စဉ်နဲ့ဆက်နွယ်နေတဲ့ဆိုပြီးဖမ်းဆီးခံရတာတွေလည်းပုံမှုများပြားလာပါတယ်။တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ကြောင်တသိန်းခွဲကျော်တိုးပွားလာနေတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကနေမကြာသေးခင်ကစည်ရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
virus ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေထဲမှာ rubber လုပ်ငန်းဟာလေတစ်ခုဖြစ်ပြီးတော့ rubber ဈေးနှုန်းတွေစက်တိုက်ကျဆင်းနေရတာနဲ့အယောင်းဝယ်တွေရပ်တန့်ကုန်တယ်လို့မြန်မာနိုင်ငံတွင်းက rubber စိုက်ပျိုးထုတ်လုပ်သူတွေကပြောဆိုနေကြပါတယ်2019-2020 rubber ဈေးကွက်အဖွဲ့မှာ rubber ဈေးနှုန်းဟာအသင့်တင့်ရှိခဲ့ပေမဲ့တရုတ်နိုင်ငံဝူဟန်မြို့မှာ corona virus ကူးစက်ခံရပြီးနောက်ပိုင်းမှာတော့ rubber အယောင်းဝယ်တွေရပ်တန့်ပြီးတော့ rubber ဈေးနှုန်းတွေစက်တိုက်ကျဆင်းလာတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းက rubber စိုက်ပျိုးတဲ့တောင်သူတွေကပြောဆိုနေကြတာပါrubber အများဆုံးစိုက်ပျိုးထုတ်လုပ်ရဒေတာတစ်ခုဖြစ်တဲ့မွန်ပြည်နယ်မှာလေဒေတာထွက် rubber တွေကိုတရုတ်နိုင်ငံကိုအများဆုံးတင်ဖို့ရောင်းချနေခဲ့ကြပါတယ်လက်ရှိအချိန်မှာတော့တရုတ်ကုန်သည်တွေ rubber အဝယ်ကိုယာယီရပ်ဆိုင်းထားတဲ့အတွက် rubber ဈေးနှုန်းတွေကျဆင်းနေပြီးတော့အယောင်းအဝယ်တွေရပ်တန့်တယ်လို့ဖြစ်နေတယ်လို့သိရပါတယ်မွန်ပြည်နယ်တထုံမြို့မှာ rubber စိုက်ပျိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်
ပါမပိုင်းမှာမဆူဘူးပေါ့
အတိကကျွန်တော်တို့ဈေးကကတည်ရုပ်ပဲအခုဝူဟန်ဆိုပြီးလောက်လိုက်တာတည်ရုပ်ကလုံးဝကျွန်တော်တို့ export မရှိဘူ
းမွန်ပြည်နယ်ဟာမြန်မာနိုင်ငံရဲ့ rubber စိုက်ပျိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့အပြင်ပြည်နယ်တစ်ခုလုံးရဲ့80ရာခိုင်နှုန်းခန့်ကလည်း rubber ကိုစိုက်ပျိုးကြပါတယ်မွန်ပြည်နယ်တစ်ခုလုံးမှာ rubber စိုက်ပျိုးမြေအေက5သိန်းခန့်ရှိနေပြီးတော့ကုန်ကြမ်းအဖြစ်ပြည်ပကိုတင်ပို့ရောင်းချနေကြတာပါနှစ်ဆင် rubber တန်ချိန်3သိန်းကျော်ထိထုတ်လုပ်နိုင်တယ်လို့သိရပါတယ်ခုချိန်မှာတော့ rubber ဈေးကွက်အယောင်းဝယ်ရပ်တန့်နေတဲ့အတွက် rubber ကိုမိခိုပြီးတော့စီးပွားရေးလုပ်ကိုင်သူတွေအနေနဲ့တောင့်ခံထားဖို့အခက်အခဲရှိနေပြီးတော့ခြားလုပ်ငန်းတွေကိုပြောင်းရွှေ့လုပ်ကိုင်ဖို့စဉ်းစားနေရတယ်လို့ပြောကြပါတယ
်။အရင်ကဈေးကောင်းဆိုတော့ဈေးမြတ်ရှိတာပေါ့။ပြော့တော့ပေါ့အဲ့ဒါကအဈေးမြတ်ရှိတဲ့ခါကျနောက်ပိုင်းကျတော့ဈေးကျမတက်တော့ဘူး။တထောင်နဲ့ပုံတက်တော့လေတထောင်တခါမတက်တော့ဘူးကိုလူငါလို့မကတ်တဲ့ခါကျတော့လူတက်မငါချစ်တော့ဘောနော်ကိုကိုတည်းပဲချစ်ပေါ်ရသလားပေါ့ထွက်ဝစားပြေးရများတယ်ကိုညထွက်ဝစားပဲပြေးကြတယ်အပြေတော့နာပါနော်ထွက်ဝစားပြေးတချို့တို့ကတော့ချက်ငါမှာပေါ့ကိုယ့်ရဲ့ဓမိသားစုတနေတပတ်လေးတော့ပေါ့လောက်မှာပေါ့နော်တဲ့ဟုတ်ကဲ့တော့အစာတော့ပြေးလို့တီးနာပြေးလို့ပြဆိုင်တော့မှာနော်
ရာဘာကုန်ကြမ်းတွေကိုပြည်ပနိုင်ငံတွေဖြစ်တဲ့တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံ၊ကိုရီးယား၊ဂျပန်နိုင်ငံတွေစီကိုနှစ်ဆင်တင်ပို့ရောင်းချနေခဲ့ပါတယ်။ဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်
။ဒါရောဘာဈေးကတော့ကုန်ကြမ်းထုတ်ရောင်းနေရင်ဘယ်လိုပဲခံနေရမှာ။ခုနိုင်ငံမှာကုန်ချောထွက်နေအောင်ဟိုဈေးမကျပေမဲ့ဝင်ငွေပိုတာပေါ့
။နှစ်ပေါင်းများစွာရာဘာလုပ်ငန်းကိုလုပ်ကံခဲ့သူတူကလည်းသူ့အမြင်ကိုခုလိုပြောပါသေးတယ်။
ခက်ခဲရတော့အကောင်လုံးကတော့စီးပွားရစီးပွားပြလို့စားလို့မရတော့အားလုံးတော့စားဖို့တော့လောပဲစီးပြရမှာပဲ။ဘာဖြစ်ဆိုတော့ချမ်းကိုမြေနဲ့တွဲအောင်မဆိုဘဲသူရှိဘူး။သူကမြေတွေတော့မဆိုင်ဝင်စားကြတော့အဲ့လိုမျိုးအပင်တွေကိုကြတော့အခုလက်ရှိစားဖို့တော့အဆင်ပြေဖို့တော့သူကဖြတ်ရမှာတော့အဆင်သင့်လို့ဖြစ်နေတာ။ဟုတ်ကဲ့အနည်း20လောက်ပြီတော့လည်းအဆင်ပြေမှာဒီလုပ်ငန်းကတော့မပြောက်သေးဘူးတော့ထင်တာပေါ့။အေးအနည်း20နောက်ပိုင်းမှာတော့
ဒေါက်တာတန်းမျိုးကတော့ခုချိန်မှာအစိုးရအနေနဲ့ရာဘာစိုက်ပျိုးထုတ်လုပ်သူတွေအဆင်ပြေစေဖို့အတွက်နည်းလမ်းတွေရှာဖွေလုပ်ကိုင်ပေးတယ်လို့သူအမြင်ကိုပြောပါလေ
။အစိုးရရဲ့အကူအညီလည်းတို့တာပေါ့။ရာဘာအသင်းဆိုတဲ့ဟာလုပ်ကိုလုပ်တတ်တာပေါ့။ထိုင်းမှာကြတော့သူကရာဘာအသင်းကိုတတ်တတ်လုပ်ထားလိုက်တာ။ရာဘာတိတ်စီကြလားကျွန်တော်လာရောက်မယ်။တော်တော်ကျွန်တော်အတ်ထားတာအပေါ့။အဲ့တော့ကျွန်တော်ငွေဘယ်လောက်ထုတ်သွားမလဲထုတ်သွားလိုက်။နောက်ရောဘတ်စီတဲလို့ပြန်ရောင်းတဲ့ခါရှိုင်းအတိုးပဲယူတယ်သူကအ ਨੇ ဆုံးအတိုးနဲ့သူငွေထားတယ်အဲ့မှာပို့တယ်ပတ်စံသူကြောင်းပေးတယ်ဆိုမယ်အခုအဝယ်တိုင်းနေရှိတယ်ကျွန်တော်တို့ဈေးကျနေတယ်အစိုးရကတော့ဈေးတစ်ခုဖြတ်ပြီးတော့ဝယ်ထားပေးရမယ်သူ့မုတ်ချံကြီးတမားတွေကိုရှုလိုက်ရှုပြီးရင် the small holder လေးတွေခြံသေးလေးတွေလာရောင်းတဲ့ဟာကိုကဝယ်ပေးဝယ်ပေးတဲ့ဆိုတဲ့နေရာမှာဖြတ်တယ်လို့လောက်လာရင်တော့မရဘူးသူ့ကိုကျွန်တော်တို့ကပညာပေးရမယ်ရောဘာအသက်ဘယ်လိုလုပ်လဲဈေးနှင်းနေကျွန်တော်တို့ဝယ်ထားပေးရမယ်တင်ထားပေးရမယ်ဒီ small holder လေးတွေကဒီနေ့မိသားစုချက်လိုက်တဲ့နေရာအပင်လေး906လေးဒီအပြားကိုလမ်းပြီးရင်မနေ့ကချက်ပြီးလမ်းထားတဲ့ဟာသူ့သွားရောက်ရတော့မယ်သူ့ဝင်ဒီနေ့အတွက်စားဖို့ပါဒီပြဟာအလုံးရှိဘူးဒီအလုံးနဲ့ပဲဝင်နေလိုက်ရှိတယ်ဒိုင်ကိုရောက်သွားတယ်ဒိုင်ပေးတဲ့ဈေးကိုပြောင်းတော့သူအဲ့ဒီဟာပြဿနာဟုတ်လားသူ့လို quality ကောင်းအောင်လုပ်လိုက်စိတ်ယုံထောင်းလိုက်ဒီမှာထုတ်တဲ့ကသူ့ရှိရဝယ်ကြမလို့တော့သဘောကူဟာကို export ထုတ်တာတော့ဝင်ငွေပို့သွားမှာ
ခုလိုအချိန်မှာအယောင်းဝင်မရှိဘဲနဲ့ရက်တက်နေတာရာဘာတစ်ခုတည်းမဟုတ်ဘဲနဲ့နိုင်ငံတကာကိုတင်ပို့နေတဲ့လုပ်ငန်းတွေအားလုံးရက်တက်နေတာဖြစ်ပါတယ်ကျမမီတချန်ဟိမမြင်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်အထွက်ကိုကန့်သတ်တားမြစ်မှုကြောင့်မကြခင်မှာရာသီချိန်ဆတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမယ့်အချက်တွေကိုမူဆယ်နေဆက်ကုန်သည်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
ဒီ
ရက်ပြီးတရုတ်ဘက်ကိုတရက်တင်ဖို့တဲ့ရာသီကစတော့မယ်ဆိုတော့လုံးလုံးစဲဈေးကွက်အနေအထားပေါ့နော်ပုံမှန်ဖြစ်မဲ့အနေအထားရှိပါသလားဆရာတို့ဘလို့သုံးသပ်ပါလဲရှင်ဒီတရားဒီမှာ
တကြံအသွေးမှာပဲဒီတရက်ဒီတင်ဖို့မှုစတော့မှာဖြစ်တယ်ဒီကျွန်တော်တို့တရုတ်ဖက်မှာဒီ COVID-19 ယောဂအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်ဒါကြောင့်ဒီတရုတ်ကပုံမှန်ဒီဝဲလိုအားတော့ကျွန်တော်တို့ရှိမယ်လို့မျှော်လင့်ပါတယ်ကျွန်တော်တရက်တီးတွေရဲ့ထူးခြားတဲ့အရေးတွေထူးခြားတဲ့အရာတာရရတာတွေအရာဒါတရုတ်ဖက်ကစားတုံးတူစားတုံးတူတွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ဒါလက်ခံလာတဲ့အနေအထားမှာရှိတယ်ဒီတော့ဝဲလိုအားတော့အတိုင်းတာတစ်ခုထိတော့ခိုင်မြဲနေမှာခိုင်မြဲနေဦးမှာဖြစ်တယ်ဒါပေမဲ့လက်ရှိကဗတ်အရှင်နေနဲ့ဟိုဟာတခြားကျွန်တော်တို့မြန်မာနိုင်ငံကနေကူးစက်ပြန့်နှံ့နေတဲ့ကျွန်တော်တို့ဒီ COVID-19 အနေထားကတော့ဒါဒီကျွန်တော်တို့တရက်တီးပို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းကိုတော့လွန်မိုးနေဦးမှာဖြစ်ပါတယ
်မူဆယ်ဘက်ကလည်းကုန်တင်ကားတွေအဝင်ထွက်ကိုနည်းနည်းကန့်သက်တာတွေရှိတယ်လို့ကြားပါတယ်ဆရာပေါ့ဒီဟာတွေကအခုလာမဲ့တရက်ဈေးကွက်အပေါ်မှာတရားမှုဟိုဈေးကွက်ပြတ်သွားလာအောင်ထိပေါ့နော်ဒီဖရဲသီးနဲ့သခွားသီးမှာဖြစ်ခဲ့တယ်လို့မျိုးထိစိုးရိမ်စရာရှိပါသလား
တရုတ်ဘက်ကလည်းသူတို့ကုံတော်ရေးတကားလူဝင်လူထွက်ကဒါတရစ်ပြီးတရစ်တာကျွန်တော်တို့ဘက်ကယောဂအခြေအနေရသူတို့ထိန်းချုပ်လာတာကန့်တတ်လာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖရဲသီးနဲ့သခွားမွေးကဒါစိန်ခေါ်မှုမြောက်မှန်းများစွာနဲ့နေ့စဉ်နေ့တိုင်းတချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးအန္တရာယ်နဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအများအားကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့တရက်ဒီပို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုဘုခာတိကနဲ့သူကနည်းနည်းရှုံပြီးတော့သွားနိုင်တဲ့အနေအထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်ဒီနေ့မှာတော့ဒါမလွဲမသွေတော့ရှောင်းနိုင်မှမထင်ဘူးဒါပေမဲ့အခင်းချင်းဒီဈေးကွက်အခင်းချင်းကတရက်တည်းနဲ့ဒီဖရဲတိတခွားမွေးနဲ့ကမတူဘူးတရုတ်ပြည်ကဝယ်လက်လည်းမတူတလို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူးနောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူးနောက်ကျွန်တော်တို့ဒီဖရဲတိတခွားမွေးလို့အမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်တီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လွယ်လွယ်ကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
အဲ့တော့ဒီတရက်တီးစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆောင်းရံရှောင်းရံပေါ့နော်ဆရာဘာများဒီလာတော့မဲ့ဈေးကွက်အတွက်ဆရာအကြံပေးနိုင်ပါတယ်ဆရာ
။တရက်တီးလုပ်ငန်းရှင်တွေဟောနော်နော်နောက်ပြီးတော့တောင်သူတွေအနေနဲ့တော့အခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားပေးပြီးတော့တင်ပုတ်တင်တယ်နောက်ပြီးတော့လမ်းခရီးကြံ့ကြမှုအတွေ့ကိုလည်းဒါချိုးတင်ပြင်ဆင်ပြီးတော့တင်ပုတ်တင်တယ်တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေတော့လေနော်ကျွန်တော်တို့မရစ်မဲ့သေးတဲ့အသီးတွေအနုသီးတွေနော်အဲ့ဒါတွေမတင်ပုတ်ပါနဲ့နောက်ပြီးတော့အနုသီးတွေကိုဒါဈေးတုပ်ပြီးတင်ပုတ်တာမျိုးလည်းမလုပ်ကြပါနဲ့ဒီဖရဲတခွားမနဲ့လာမဲ့တရက်တီးလုပ်ငန်းရှင်တောင်သူတွေအနေနဲ့တော့ဒါဒီအချက်တွေကိုဆောင်ရရှောင်ရအနေနဲ့တော့ဒါတတိထားတဲ့အနေနဲ့ဓာတ်တွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအခက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ပို့မှုအနေထားကိုဘယ်လိုပြောင်းလဲမှာလဲမြန်ဆန်အောင်ဘယ်လိုတင်ပို့နိုင်မလဲဆိုတော့ဒါနည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ
တရက်တီးတင်ပို့မှုအရောပမာဏဘယ်လောက်လောက်ရှိပါလဲတစ်နှစ်တစ်နှစ်ကိုဆရာတို့ကုန်သွယ်ရနေနဲ့
တင်ပို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရတော့5တန်ချိန်5000 6000ဒီကြားထဲမှာရှိပါလေဒီနေ့တဲ့နေထားရဆိုရင်တော့ဒါတက်တီးထွက်ရှိမှုအနေထားရကြည့်ရတာလဲဒါပို့ပြီးတော့များလာမဲ့အနေထားတော့ရှိတယ်ကျွန်တော်ခတ်မှန်းတဲ့လောက်တော့ဒါတန်ချိန်6000 9000လောက်ထိရှိနိုင်ပါတယ်ဒါပေမဲ့တေယုဖက်ရဲ့ဘွယ်လိုပါတေယုဖက်ရဲ့တမန်တော့သူတို့ဝင်နိုင်တဲ့အနေထားသူတို့ရဲ့ဒ ဒီအခြေအနေနောက်လမ်းကြောင်းသွားလာမှုအခြေအနေကိုအဲဒါကြည့်ရမယ်ဆိုရင်တော့ကျွန်တော်ထင်တော့တင်ဖို့မှုကတော့နည်းနည်းရော့ကြပေါင်းရော့ကြနိုင်ပါတယ်အားလုံးချောချောရှူရှူဖြစ်လာမယ်ဆိုရင်တော့တင်ဖို့နိုင်မှုကခါတိုင်းထက်လည်းပိုတိုးတက်နိုင်မယ်အလားအလာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်ခဲရတော့တော့ကျွန်တော်တို့အဲတည်တည်ကာလအတွင်းမှာအောင်ကြည့်ရမှာဖြစ်ပါတယ
် COVID-19 ဖြစ်သွားပြီးတဲ့နောက်မှာသူတို့ဘက်ကဝယ်လိုအားတိုးလာပါသလားဝယ်လိုအားချေနေဘယ်လိုရှိပါလဲ
ဘယ်ရက်တခွာဝယ်လိုမှုကတော့လုံးဝကျဆင်းသွားတယ်ဝယ်လိုအားကျဆင်းသွားလို့လဲကျွန်တော်ဘက်ကဘယ်ရက်တခွာတောင်းလူတွေအခင်းထဲမှာတင်အများကြီးနေတာဆုံးရှုံးပြီးတော့လေလွင့်ကုန်တယ်အများကြီးလဲဒါအဲ့ဒီကာလမှာကက်စီဆုံးရှုံးမှုကြုံတွေ့ပြီးတော့ဒါစီးပွားပြတ်သွားတဲ့ဒါတောင်သူတွေတော့အများကြီးရှိပါတယ်ဒါနဲ့နာဆုံးရှုံးမှုပမာဏကတော့တော်တော်များခဲ့ပါတယ်ကျွန်တော်တို့အကြမ်းဖျင်းခံမရတာဆိုရင်အဲ့ဒီကာလကဝယ်လို့အားရက်ဆင်းသွားတဲ့အနေအထားဖြစ်သွားတော့ဒီတောင်သူတွေအနေနဲ့ဆုံးရှုံးမှုစုစုပေါင်းကကျွန်တော်တော့အမေရိကန်ဒေါ်လာ90လောက်နည်းကိုရှိပါတယ်
ကရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မမ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုကူးဆက်သူအရေအတွက်တိုးနေချိန်မှာကူးဆက်မှုကိုဘယ်လိုတားဆီးထိန်းချုပ်နိုင်မလဲဆိုတာနိုင်ငံတိုင်းနှီးလန်းရှာနေကြပါတယ်။ဒီအခြေအနေမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲအပါအဝင်နိုင်ငံတော်တော်များများတာဝန်ရှိသူတွေကတောင်ကိုရီးယားနိုင်ငံရဲ့ကာကွယ်ထိန်းချုပ်ပုံနည်းကိုနမူနာယူဖို့ကြည်လာကြပါတယ်။အာရှမှာတရုတ်နိုင်ငံပြီးရင်ဒုတိယကူးဆက်သူအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကူးဆက်သူထောင်ချီဖြစ်ခဲ့ပြီးသတင်းပတ်အပိုင်းတွင်မှာပဲယောဂဘိုးကူးဆက်သူနောက်ထပ်မတိုးအောင်လို့တော်တော်လေးထိ ंछ ုံနိုင်ခဲ့ပါတယ်။သေဆုံးသူနှုံးဟာလည်း200မကျော်တဲ့အတွက်တခြားနိုင်ငံတွေနဲ့ရှင်ရဲနေတယ်လို့ပြောနိုင်ပါတယ်။အမေရိကန်အပါအဝင်နိုင်ငံတချို့မှဆောင်ရွက်နေသလိုစီးပွားရေးလုပ်ငန်းတွေပိတ်လူတွေကိုမဖြစ်မနေကလွဲလို့အိမ်ပြန်မထွက်ရအမိန့်နဲ့တားဆီးတာမျိုးမလုပ်ဘဲ COVID-19 ကပ်ရောဂါကိုတားဆီးထိ ंछ ုံနိုင်ခဲ့တာပါ။ယောဂါကိုအချိန်မီမြ мян ဆန်းဆန်းတုံ့ပြန်တာယောဂါရှိမရှိကြဲကြဲပြန့်ပြန့်လွယ်လွယ်ကူကူစစ်ဆေးနိုင်ကြတာပြည်သူတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာကူညီပံ့ပိုးမှုတွေပေးတာအပြင်ယောဂါနဲ့ပတ်သက်လို့ဤပညာအသုံးချပြီးအသိပညာပေးမှုသတင်းအချက်အလက်ပေးမှုတွေကိုထိထိရောက်ရောက်လှုပ်ပေးနေတာတွေကြောင့်ကပ်ယောဂါကူးစက်မှုနည်းအောင်လုပ်နိုင်တာလို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်လူဦးရေတန်းတဲ့ခြေကိုအချိန်နဲ့တပြေးညီအချက်အလက်တွေကိုဖြန့်ဖို့အထူးရောက်ဆုံးကလူတိုင်းမှာရှိတဲ့မိုဘိုင်းလက်ကင်ဖုန်းတွေဖြစ်တဲ့ဆိုတာတောင်ကိုရီးယားအစိုးရကသဘောပေါက်ထားကြပါတယ်။ဒါကြောင့်လူစုလူဝေးနေရာတွေရှောင်ဖို့ကစပြီးလက်ဆေးဖို့ကိုနေထိုင်တဲ့နေအိမ်ကိုပိုးသက်တန့်ရှင်းလုပ်ဖို့အထူးတောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကလူတိုင်းရဲ့လက်ကင်ဖုန်းတွေစီကိုနေတိုင်း text message တွေပို့ပြီးသတိပေးပါတယ်။ဒါရင်မကကိုနေတဲ့နေရာမှာယောဂဘိုးကူးသူအသစ်တွေ့တဲ့ဆိုတာနဲ့အရေးပေါ်သတိပေးချက်တွေကိုလက်ကင်ဖုန်းတွေကနေတစင်ပို့ပေးနေပါတယ်။ယောဂဘိုးရှိသူဘယ်နေရာတွေသွားခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုလည်း mobile app တွေ website တွေမှာအချိန်မရွေးသိနိုင်အောင်လို့လုပ်ပေးထားတယ်ဆိုတာတောင်ကိုရီးယားနိုင်ငံကင်ပိုမြို့မှာနေတဲ့မတ်ရွှေမိုးကရှင်းပြပါတယ်
။ virus ရောဂါစေလူနာကဒီဆိုင်တစ်ဆိုင်ကိုသွားခဲ့တယ်ဆိုလို့ရှိရင်အဲ့ဒီဆိုင်နာကိုညီမတို့ရောက်သွားပြီဆိုလို့ရှိရင် I'm phone နဲ့မှ message လာတယ်။ဆိုင်အတိအကျတော့မပြောဘူးပေါ့။ဒီနေရာနားတဝိုက်မှာ virus ရှိတဲ့လူတွေလာသွားပူတယ်ပေါ့အဲ့လိုပြောဆိုတော့ညီမတို့ကအခုညီမကင်ပို့มาနေတယ်ဆိုလို့ရှင်ညီမတို့ကအင်ချုံးတက်ကိုအကယ်ကားကိုမောင်းသွားလို့ရှင်နေနေကြွားတာနဲ့အင်ချုံးမှာဘယ်နှယောက်ဘယ်နှယောက်ဘယ်နေရဘယ်နေရဘယ်နေရတွေမှာဒီကိုရိုနာဗိုင်းရပ်စ်လူနာတွေရှိခဲ့ဘူးရယ်သွားခဲ့ဘူးရယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးအတန်းစီပြီးပေါ်လာတယ်ညီမတို့အဲ့လိုမျိုးရှောင်ပြီးတော့သွားရုံပဲ
သူတို့ကအဲ့လိုမျိုးလှုပ်ချင်းအားဖြင့်ပေါ့နော်ကိုကဘယ်နေရသွားနေတယ်ဘယ်နေရရောက်နေတယ်ဆိုတာကိုတော့တစ်ချိန်လုံးဟိုနောက်ရောက်ခံပြီးကြည့်နေသလိုဖြစ်တဲ့အခါကျတော့ကိုကိုလိုက်ပြီးတော့ခြေရာခံလိုက်ကြည့်နေတယ်လို့ရခံစားရလားအဲ့ဒီပုံမှာရောကိုရီးယားလူမျိုးအများစုကဘယ်လိုမျိုးမြင်လဲ
ညီမတို့ရဲ့ကျန်းမာရေးအတွက်ညီမတို့ရဲ့အနေအတွက်ပို့ပေးတာဆိုတော့ညီမတို့ဒီဒီကလူတွေရဲ့သဘောတူတယ်ပြင်များတယ်အကယ်၍သဘောမတူချင်လို့ရှိရင်ဒီ setting မှာလေဖုန်းက setting မှာဖြောက်ထားလို့ရတယ်နောက်ပြီး location နေလို့ဟိုညီမတို့ဖုန်းမှာပေါ့နော်ဒီဘယ်နေရာကိုသွားရမသိသေးလို့ရှင် location ကိုပိတ်ထားလိုက်လို့ရှင်ရတယ်လေအဲ့ဒါကိုယ့်အကကိုဆုံးဖြတ်လို့ရတာပေါ့
တောင်ကိုရီးယားနိုင်ငံကိုနိုင်ငံသားကရောက်လာကြသူတွေ
တီးကြခွဲနေဖို့လိုတဲ့သူတွေဆိုရင်သူတို့အတွက်တီးသန့်လုပ်ထားတဲ့ app ကို download လုပ်ဖို့လိုပါတယ်။အဲ့ဒီ app ကတစ်ဆင့်သူတို့ဘယ်သွားဘာလုပ်တယ်ဆိုတာတာဝန်ရှိသူတွေနောက်ရောက်ခံနိုင်အောင်မှာကန့်သက်တားမြစ်ချက်ကိုချိုးဖောက်ရင်တော့ဒေါ်လာ2500လောက်အထိနဲ့ညီများတဲ့ဝန်ငွေတန်ချီပေးရမှာဖြစ်တယ်လို့ထောင်ဒဏ်လဲကြားနိုင်ပါတယ်
။လင်းရင်ကနေလင်းရင်ကွေးကနေဝင်လာပြီးတော့ self quarantine လုပ်ရမယ့်လူတွေရှိတယ်။သူတို့ကတော့ကိုရီးယားအစိုးရကလုပ်ထားတဲ့ဒီကိုရီးယားမှာပဲတုံးရတဲ့ app တစ်ခုရှိတယ်။အဲ့ app တစ်ခုမှာသူတို့နာမည်နဲ့ငှက်ပုံလေးနဲ့အကုန်ဖြည့်ရတယ်။မဖြည့်မနေဖြည့်ရတယ်။အဲ့ဒီဖုန်းကိုသူတို့ကြည့်နေမယ်ဆိုပြီးတော့သဘောတူရတယ်။သဘောတူလို့ရှိရင်သူတို့အဲ့ဒီဖုန်းကိုသူတို့အမြဲတမ်းစောင့်ကြည့်နေတာပေါ့ဒီ15ရက်အတွင်းမှာဘယ်သွားလဲဆိုတဲ့ဟာမျိုးကိုကြည့်ရပါလေ။နောက်တစ်ခုကကိုရီးယားမှာလူတယောက်က positive ပေါ်သွားပြီဆိုလို့ရှိရင်သူ့ရဲ့ဖုန်းနဲ့ဘဏ်ကတ်တွေကိုလိုက်တယ်ဆိုဖုန်းကိုခဏယူလိုက်ပြီးတော့ဖုန်းထဲမှာဘယ်လေးပဲသွားခဲ့တယ်ဆိုတာကိုတခါတည်းဖုန်းကိုယူပြီးတော့စစ်ပလိုက်တယ်နောက်ပြီးတော့သူတို့ကဘဏ်ကတ်တွေကိုကြည့်ပြီးတော့ဘယ်ညမှာပတ်စံတွေသုံးခဲ့တယ်ဆိုတာကိုကြည့်ပြီးအဲ့လိုမျိုးယူပြီးတော့ CCTV တွေကိုလိုက်ကြည့်ပြီးတော့ဒီဟာကြီးကြောင့်စစ်စေးရေးကြတော့ရဲတွေဘက်ကလုပ်တာပေါ့နော်စစ်စေးရေးအဖွဲ့တက်ရှိတာ
အဲ့တော့အဲ့လိုမျိုးသူတို့ကအချိန်နဲ့တပြေးညီပေါ့နော်ဒီနောက်ဆုံးဒီကိုရိုနာဗိုင်းရပ်စ်ပိုကူးဆက်တာဒီ COVID-19 ရောဂါဖြစ်တာနဲ့ပတ်သက်လို့အချိန်နဲ့တပြေးညီတစ်ချိန်လုံးဟိုအတိပေးနေတဲ့အတွက်ကြောင့်မို့လို့ရောအဲ့ဒါဘလောက်ထိကို့အတွက်ဒါအထောက်အကူဖြစ်တယ်လဲဒါဘလောက်ထိကို့အတွက်အကျိုးရှိတယ်လို့ထင်လဲရှင့
်ဒီ message ကိုရတဲ့အချိန်အမြဲ message ကိုရတိုင်းညီမတို့သတိပေးနေတာပေါ့ဒီအနေရထဲမှာညီမတို့ကြားရောက်နေပြီဆိုတဲ့အကြောင်းအမြဲတမ်းသတိပေးနေသလိုဖြစ်လို့တယ်အဲ့ဒါအဲ့ဒီဟာတော်တော်အသုံးဝင်တာညီမတို့ဆီမှာအဲ့ဒီ message ကြောင့်ပဲညီမတို့ဒီကဒီကိုရီးယားနိုင်ငံပြည်သူတွေထိန်းချုပ်ထားတယ်လို့ညီမထင်တယ
်။ COVID-19 ကာယရောဂါမဖြစ်ခင်တည်းကမီးလောင်ရေကြီးလေတုညံ့ညံ့စတဲ့အရေးပေါ်သတိပေးချက်တွေကိုတောင်ကိုရီးယားအစိုးရကလက်ကင်ဖုန်းတွေကနေတဆင် message ပို့ပေးနေတာပါ။တောင်ကိုရီးယားမှာ2015ခုနှစ်ကဖြစ်ပွားခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်ရောဂါဖြစ်ပြီးကလေးကလက်ကင်ဖုန်းတွေလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြည်သူတွေကိုထိထိရောက်ရောက်သတင်းပေးနိုင်ဖို့အစိုးရကဆောင်ရွက်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့မြန်နှုံးမြင့်ဆက်သွယ်ရေးအတော်လေးကောင်းတာကြောင့်လက်ကင်ဖုန်းတွေကိုအားကိုးပြီးတော့ကာယရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ပညာပေးမှုသတင်းပေးမှုတွေလုပ်နိုင်တာဖြစ်ပါတယ်။လူတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်သလားဆိုတာတချို့နိုင်ငံတွေမှာမေးခွန်းထုတ်နိုင်ပေမဲ့လူအများအပြားရဲ့အသက်ကိုကယ်တင်နိုင်မယ်ဆိုရင်တော့လုံးတင်နေဆိုရယ်စဉ်းစားမှုတွေလည်းရှိနေပါတယ်ရှင်ကျမဆုမြတ်မောင်ပ
ါမင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်ဒရင်လောက်မှာတော့အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးအခြေအနေကြုံတွေ့နေရတဲ့ကိုရိုနာကပ်ဘေးဆိုးအတွင်းမှာဒီကပ်ဘေးကြောင့်ထိခိုက်ရတဲ့သူတွေအတွက်နိုင်ငံကျော်အမှုပညာရှင်တွေနဲ့ကြော်ကြားသူတွေအလူငွေတွေထည့်ဝင်ပြီးလှူဒန်းနေကြပါတယ်ဘယ်သူတွေဘလောက်များငွေတွေလှူဒန်းပါလဲဒီလိုမျိုးကတော့လောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအသိုင်းအဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အမေရိကန်ပြည်ထောင်စုမှာအချမ်းသာဆုံးနဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးရန်ငွေဖြစ်တဲ့ဒေါ်လာ10သန်းတည်တည်လှူဒန်းသွားပါတယ်။နိုင်ငံတော်လောမျိုးအနှံ့အပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးဆက်ကပ်ဘေးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey က Mississippi ပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fan လို့ခေါ်တဲ့ Brahida လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကိုတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့မင်းသား Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆောင်လူမှုအသိုင်းအဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ငွေနှိပ်မိသားစုတွေ၊တက်ကြီးရွယ်တွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိစားစရာမရှိတဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြီးတော့အများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ် သူလူရဲနဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူး American ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေအထားဖြစ်နေ 6.6 တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Opera ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါတယ်ရှင်အမေရိကန်ပြည်သူကနာမည်ကျော်အဆိုတော်ဖိန်းနဲ့သူ့ရဲ့သားလေးတို့ COVID-19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးဆစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်းကပြောပါရယ်။အခုထပ်ပြီးတော့ဆေးဆစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်အရွယ်သားလေးမှာပါ COVID-19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးဆစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးဆစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးတပ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါ။သူက COVID-19 ရံမငွေဖြစ်တဲ့ဒေါ်လာတစ်သန်းလှူဒန်းသွားပြီးတော့ Philadelphia မြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရံမငွေနဲ့ Los Angeles မြို့တော်ဝင်အရေးပေါ် COVID-19 ကပ်ဘေးရံမငွေတို့အတွက်တဝက်စီသူလှူဒန်းသွားတာဖြစ်ပါတယ်ရှင် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah ဒီတော့ရောင်းတဲ့နွားအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
April 6ရက်တနင်္လာနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလက်ပြောပြပါဦးမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ဟာအပြားမကျတဲ့အတွက်နောက်ထပ်ဆေးဆစ်မှုတွေလုပ်ဖို့အတွက်ဆေးရုံတင်ထားရပါတယ်။ယောဂပိုးကူးစက်နေကြောင်းတွေးရှိပြီး10ရက်ကြာတဲ့အထိကိုပူမကျတာအပါအဝင်ယောဂလက္ခဏာတွေဆက်ပြနေတဲ့အတွက်သူ့ဆရာဝန်ရဲ့အကြံပြုချက်နဲ့ဆေးရုံတက်နေတာဖြစ်တယ်လို့ဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝင်ကြီးချုပ်ဆေးရုံတက်နေပေမဲ့လည်းနိုင်ငံအုပ်ချုပ်ရေးတာဝန်တွေကိုသူပဲဆက်လက်ထမ်းဆောင်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူများလာနေတာနဲ့အတူလာမယ့်သတင်းဖတ်တွေကြားရင်ပိုပြီးခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းရမယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္ဂနွေနေ့ကသတိပေးခဲ့ကြပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အခြေအနေကြီးညာမယ်လို့ဝင်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။အစိုးရအနေနဲ့အရေးပေါ်အခြေအနေကြီးညာတဲ့လို့ကြွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့တော်ကာနာဂါဝါခရိုင်စိုက်တာမခရိုင်ချီဘာခရိုင်အိုဆာကာခရိုင်ဟီယိုဂိုခရိုင်နဲ့ဖူကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝင်ကြီးချုပ်အာဘေကဒီကနေ့ကြီးညာသွားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အသက်ရှူလမ်းကြောင်းထိခိုက်တဲ့လူနာတွေကိုရေဆက်သဲတောင်တွေမှာတွေ့ရတဲ့တီကောင်တစ်မျိုးရဲ့သွေးသွင်းပြီးတော့စမ်းသပ်ကုသဖို့ပြင်သစ်ဆေးရုံတစ်ခုကပြင်ဆင်နေကြပါတယ်။ Patty Salvatore ရဲ့ဆေးရုံနဲ့ George Pompidou ဆေးရုံတို့ကဆရာဝန်တွေက Sandworm လို့ခေါ်တဲ့တီကောင်တွေရဲ့သွေးတွေကိုလူနာတွေရဲ့သွေးနဲ့ဓာတ်ရိုက်သွင်းလို့ရမလားဆိုတာကိုလာမယ့်ရက်ပိုင်းနဲ့အတွင်းမှာစမ်းသပ်ကြမှာဖြစ်ပါတယ်။အဲ့ဒီဒီကောင်တွေဟာရေထဲမှာပဲအသက်ရှူပြီးမြေကြီးပေါ်ရောက်ရင်6နိုင်လောက်ကြာတဲ့အထိအသက်မရှူဘဲနေတာကိုဇီဝဗေဒပညာရှင်ပြင်သစ်သုတေသီတယောက်ကလေ့လာတွေ့ရှိထားတဲ့အတွက် COVID-19 ရောဂါဖြစ်နေတဲ့လူနာတွေရဲ့အောက်ဆီဂျင်ပမာဏမြင့်တက်အောင်လို့ဆန်းသပ်မှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
This program has come to you from the Voice of America, Washington.